Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဇန်နဝါရီလ2ရက်အင်္ဂါနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00နာရီအထိလိုင်းလူမီတာ24 25 32 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်မဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါရှင်ကျွန်မသင်္ကီထိုက်ပါအီရန်နိုင်ငံတွင်းမှာပြဿနာတက်အောင်ရန်သူနိုင်ငံတွေကလှုပ်ဆော်နေတာလို့ဘာသာရေးခေါင်းဆောင်ကဆွဆွဲလိုက်ပါတယ်။ပါကစ္စတန်ဆိုင်ရာအမေရိကန်သံမတ်ကိုပါကစ္စတန်ကဆင့်ခေါ်လိုက်ပြီးအမေရိကန်သမ္မတရဲ့ပြောဆိုချက်ကိုကန့်ကွက်လိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ NLD ပါတီတွင်းမှာပိုပြီးအားကောင်းတဲ့လှုပ်ဆောင်မှုတွေဖြစ်လာအောင်လို့စည်းကမ်းထိန်းသိမ်းရေးကိုဘယ်လိုလုပ်မှာပါလဲ။
ကျွန်တော်တို့ခံရတဲ့ဒီစီကံသေးသေးရတော့30-40လောက်ပဲရှိမှာတစ်နှစ်လုံးမှာတော်တော်ကိုယ်စားလှယ်တွေကိုတိုင်ကြတာမပေါ့
သတင်းတွေပြီးမှနားဆင်ရဖို့ရှိပါတယ်တခါ KNO ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲဖြစ်တဲ့အကြောင်းကိုလည်းတင်ဆက်ပေးမှာဖြစ်တယ်လို့ကျွန်တော်ဒီအစိုးရလက်ထက်မှာလွတ်လပ်တဲ့နေရာတွေမှာကြားပြတ်ရွေးကောက်ပွဲတွေလုပ်သွားမဲ့အကြောင်းကိုလည်းကြားရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေနောက်ပိုင်းမှာတော့တိုက်ရိုက်လေလိုင်းအစီအစဉ်ကိုထုတ်လွှင့်ပါပါအခုအရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထက်နဲ့နန်းလောင်တို့ကပြောပြပေးမှာပါအ
ီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်ရန်သူတွေရဲ့လှုပ်ဆောင်မှုဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်အစ္စလာမ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီအပိုင်းတွေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတယ်လို့ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမနီကကြေညာချက်မှာပြောဆိုပါတယ်။သူ့ရဲ့ကြေညာချက်ကိုတော့နိုင်ငံပိုင်ရုပ်သံမှာပြသခဲ့တယ်လို့တရားဝင်အင်တာနက်ဝက်ဘ်ဆိုက်မှာလည်းဖော်ပြထားပါတယ်။လက်တလောအဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ5ဦးသေဆုံးခဲ့ရကြောင်းလည်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကတည်းကဆိုရင်သေဆုံးသူ20ကျော်ရှိသွားပြီဖြစ်ပါတယ်။ခါတာရီဂျန်မြို့ကရဲစခန်းမှာဆန္ဒပြသူတွေကတနက်တွေခိုးယူဖို့ကြိုးစားတာမှာအဓိကယုံစဖြစ်ခဲ့ပြီးတဲ့နောက်6ဦးသေဆုံးရတယ်လို့သတင်းကဖော်ပြပါတယ်။နာဂျာဖာဘတ်မှာတော့ရဲတပ်ဖွဲ့ဝင်တဦးသေဆုံးတယ်လို့သတင်းကဖော်ပြပါတယ်။ကျန်းကျုပ်ရက်ဆက်ပြီးခြားစားပျက်စီးနေတဲ့အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမှဆန့်ကျင်လာကြတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာ Twitter မှာထပ်ပြီးတော့ရေးသားပါတယ်။အဓိကရောမှာပါဝင်သူတွေနဲ့ဥပဒေချုပ်ဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကင်တွက်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကမနေ့တနင်္လာနေ့မှာကြေညာပြောဆိုပါတယ်။အများပြည်သူပိုင်ပျက်စီးတွေကိုဖျက်ဆီးသူတွေအများပြည်သူအနှောက်အယှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရဘက်ကတီးခတ်မှာမဟုတ်ဘူးလို့သမ္မတကပြောတာပါပြီးခဲ့တဲ့ကြာသပတေးနေ့မတ်ရှ်ဟတ်မြို့ကနေစခဲ့ပြီးတဲ့နောက်တနင်္ဂနွေလုံးကိုပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးထားပါတယ်ရှင်
အာဖဂန်နစ္စတန်နိုင်ငံရဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter ကဆွဆွဲရေးသားချက်ကိုစန့်ကျင်ကပ်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်နိုင်ငံကအမေရိကန်သမ္မတကိုပါကစ္စတန်အစိုးရကဆင်ခေါ်လိုက်ပါတယ်။ Twitter ဆက်မျက်နှာမှာနေတဲ့ကူနေကသမ္မတထရမ့်ရဲ့ရေးသားချက်ကိုဆွနေဖို့တန်အမတ်ဒေးဗစ်ဟယ်လီကိုပါကစ္စတန်နိုင်ငံခြားရေးဌာနကတနင်္လာနေ့မှာဆင်ခေါ်ခဲ့ကြောင်းအစ္စလာမဘတ်မျိုးကအမေရိကန်တန်ယုံပြောခွင့်ရကဆိုပါတယ်။ထရမ့်ရဲ့2018ခုနှစ်ရဲ့ပထမဆုံး Twitter ကရေးသားချက်မှာတော့အမေရိကန်အနေနဲ့ပါကစ္စတန်နိုင်ငံကိုပြီးခဲ့တဲ့15နှစ်ကျော်ကာလအတွင်းမိုက်မဲစွာနဲ့ပဲဒေါ်လာ33ဘီလီယံထက်မနည်းအကူအညီပေးခဲ့ပေမဲ့အလိမ်အညာတွေလက်ဖျားမှုတွေနဲ့အမေရိကန်ကောင်ဆောင်တွေကိုလည်းအယူတွေလိုသဘောထားခဲ့တာတွေပဲပြန်မိရခဲ့တယ်လို့ဆိုထားပါတယ်။အမေရိကန်တို့ရှောက်ပေးတက်ခိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်ကလုံခြုံတဲ့နေရာဖန်တီးပေးထားတယ်လို့လည်းသမ္မတထရမ့်ကဆွဆွဲရေးသားချပါတယ်။အာဖဂန်နဲ့အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကိုနေဆက်ဖျက်ချော်တိုက်ခိုက်နေကြတဲ့အာဖဂန်တာလီဘန်တွေနဲ့ဟာမကီအကြမ်းဖက်ကွန်ရက်ကိုမြစ်ကွဲပြုထားတာသမ္မတမဟုတ်အကာအကွယ်ပေးနေတယ်ဆိုပြီးပါကစ္စတန်နိုင်ငံရဲ့လုံခြုံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်ကတစ်ချိန်လုံးဆွဆွဲပြောဆိုနေတာပါဒီဆွဆွဲပြောဆိုချက်တွေကိုပါကစ္စတန်ဘက်ကညှင်းဆိုထားပါတယ
်တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကကန့်လှမ်းလိုက်ပါတယ်ဒါ down in your Korea, Nanangango, Pinecha Tade, Simmezonga, Apia, Pamon Jun Yamha, the interval between your Korea, Tantaman Dune, down Korea, Suya, Pekka, Twisson Lujang, Nananga, Bowsi, Wendiga, Dini Ingani, my Piosura, Chipade, Dituson Muha Suye, Natalsanga Guni, Dizimala, now by down in your Korea, Suya, Nayaja, but Tamazondo, Simia, Sunim, Chela Mava. တောင်ကိုရီးယားနိုင်ငံပျုံချမ်းမှာနောက်လာတဲ့ကျင်းပမဲ့အိုလံပစ်အားကစားပွဲတော်တွေမှာပါဝင်ရှင်ပြိုင်မှုမြောက်ကိုရီးယားအားကစားအဖွဲ့တစ်ခုဆင်းလို့ရေးချင်းချင်းနေတဲ့အကြောင်းမိနစ်တနည်းမှာနေကနှစ်သက်ကိုမိန့်ခွန်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကထည့်သွင်းပြောဆိုခဲ့ပြီးနောက်တနေ့မှာပဲတောင်ကိုရီးယားဘက်ကဆွေးနွေးဖို့ကမ်းလှမ်းတာဖြစ်ပါတယ်မိနစ်တနည်းမှာနေနှောင့်ပိုင် နျူကလ িয়ার လက်နက်အစီအစဉ်တွေကိုစွန့်လွှတ်မှုနဲ့သာတဆက်တည်းဖြစ်လာရမှာလို့သမ္မတကပြောဆိုခဲ့ပါတယ်ရှင်2018နှစ်တကူဇန်နဝါရီလတရနေ့ကစလို့အမေရိကန်ပြည်ထောင်စုအနောက်ဘက်ချမ်းကယ်လီဖိုးနီးယားပြည်နယ်မှာဆေးချောက်ကိုအပျော်ရန်30ခွင့်တရားဝင်ခွင့်ပြုလိုက်ပါပြီ။ပြည်နယ်ပေါင်း50ရှိတဲ့အမေရိကန်ပြည်ထောင်စုမှာဆေးချောက်ရောင်းချမှုနဲ့လက်ဝယ်ပိုင်ဆိုင်မှုအားရာဇဝတ်မှုမြောက်ကြောင်းပြည်ထောင်စုအစိုးရကသတ်မှတ်ထားဆဲဖြစ်ပေမဲ့မြို့တော်ဝါရှင်တန်အပါအဝင်ဆေးချောက်ကိုပြည်နယ်ဥပဒေအရတရားဝင်30ခွင့်ပြုလိုက်တဲ့အထက်မှာတော့ကယ်လီဖိုးနီးယားဟာ6ခုမြောက်ပြည်နယ်တကူဖြစ်လာပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဥပဒေကအသက်20နှစ်နဲ့အထက်ရှိသူတွေကိုဆေးချောက်ပင်6ပင်အထိတရားဝင်စိုက်ပျိုးခွင့်ပေးထားတယ်လို့ဆေးချောက်တအောင်စားတီလက်ဝဲထားရှိခွင့်လည်းပြုလိုက်တာပါဆေးချောက်တရေဝင်3ဆွဲခွင့်ပြုထားတဲ့အခြားပြည်နယ်5ခုမှာလည်းအလားတူဥပဒေတွေပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းကယ်လီဖိုးနီးယားပြည်နယ်မှာကနဦးဆေးချောက်ရောင်းချမှုတွေမှာတော့အကန့်အသတ်တွေရှိပေမဲ့အလားအလာတွေကလည်းရှိနေပါတယ်ဆေးချောက်တရေဝင်အသုံးပြုခွင့်ပေးလိုက်တဲ့ဇန်နဝါရီလတရနေ့မှာဆေးချောက်လက်လီရောင်းချခွင့်လိုင်စင်ရတဲ့ဆိုင်ပေါင်း90သာရှိခဲ့ပြီးပြည်နယ်ရဲ့အကြီးဆုံးမြို့ဖြစ်တဲ့ Los Angeles နဲ့တတိယအကြီးဆုံးဖြစ်တဲ့ San Francisco မြို့တွေမှာလည်းလိုင်စင်ရဆိုင်တွေဖွင့်လှစ်ခွင့်မရခဲ့ကြပါဘူး
ဗီယိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ညာပိုင်း9နိုင်ကနေ10နိုင်အစီအစဉ်မှာတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့နဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီရွေးမြန်မာပိုင်းစီစဉ်ရဲ့အင်ကာနိညာပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာအစ္စလာမစ်အစွန်းရောက်ဘိုကိုဟာရမ်အဖွဲ့ကပြန်ပေးဆွဲထားတဲ့လူ900ကျော်လွတ်မြောက်လာပြီဖြစ်တဲ့အကြောင်းစစ်တပ်ကပြောဆိုလိုက်ပါတယ်။ဘော်နိုပြည်နယ်မွန်ဂူနိုမြို့မှာစစ်တပ်ကထိန်းချုပ်ထားတဲ့အဆောက်အအုံမှာလွတ်မြောက်လာသူတွေခိုးလုံနေတယ်လို့လည်းစစ်တပ်ပြောကြရဘိုမူဂျီတင်မတီအန်တီကာကပြောပါတယ်။ဒီလူတွေဘယ်ချိန်ကာလကလွတ်မြောက်လာတဲ့ဆိုတာနဲ့စစ်တပ်ကသူတို့ကိုခိုးလုံခွင့်ပေးထားသေးသလားဆိုတာဒီကိုတော့စစ်တပ်ပြောခွင့်ရကမပြောပါဘူးစစ်တပ်ရဲ့ပြောဆိုချက်အပေါ်မှာတီးခြားလွတ်လပ်တဲ့အတည်ပြုချက်တွေလည်းမရှိပါဘူးစစ်တပ်ရဲ့ကြေညာချက်ထဲမှာတော့ပြန်ပြီးဆွဲခံထားရသူတွေထဲမှာအမျိုးသားတွေအမျိုးသမီးတွေနဲ့ကလေးတွေပါဝင်ပြီးဒီလူအများစုကိုတော့ချက်ရေကန်ကြီးတဲ့ကကျွန်းနယ်ပေါ်မှာစိုက်ပျိုးမွေးမြူရေးလှုပ်သားတွေအဖြစ်တပုံတွေကအတ္တမခိုင်းစေထားတာလို့ပြောခွင့်ရကပြောပါတယ်။လူမြောက်လာသူတွေထဲမှာစစ်သွေးချတွေခိုးအောင်ပါမလာရေးအတွက်စစ်တပ်ကစောင့်ကြည့်ခဲ့တယ်လို့လည်းပြောပါတယ်။စစ်သွေးချတွေကိုချေမှုန်းတဲ့စစ်တပ်ရဲ့မကြခင်က Deep Punch Second စစ်စီရေးနဲ့ဆက်နွယ်ပြီးပြန်ပြီးဆွဲခံထားရသူတွေလူမြောက်လာတာလို့လည်းပြောခွင့်ရကကြေညာချက်မှာပြောဆိုထားပါတယ်ရှင်။ဆိုမာလီယာနိုင်ငံမိုကာဒီရှိုမြို့မှာပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့ကလူပေါင်း512ယောက်ထိတိုက်ဆုံခဲ့ရတဲ့ကာဗွန်ထောင်ဖောက်ခွဲမှုနဲ့ဆက်စပ်ပြီးအမျိုးသား5ဦးကိုဆွဲချက်တင်လိုက်တဲ့အကြောင်းဆိုမာလီယာအစိုးရရှိနေတွေကပြောပါရယ်အခုဆွဲချက်တင်ခံရသူ5ဦးထဲမှာ2ဦးကမိုကာဒီရှိုမြို့စစ်ခုံရုံးမှာတနင်္လာနေ့ကရုံတင်စစ်ဆေးခံခဲ့ပြီး2ဦးကတော့ထွက်ပြေးလွတ်မြောက်နေပါရယ်ပြီးခဲ့တဲ့အောက်တိုဘာလတိုက်ခတ်မှုကိုသူတို့ရဲ့လက်ချက်အဖြစ်အစ္စလာမစ်အစွန်းရောက်အဖွဲ့ Al-Shabaab ကပြောမထားပေမဲ့တိုက်ခတ်မှုနောက်ကွယ်မှာဒီအဖွဲ့ပါဝင်ပတ်သက်နေတာကတော့တန်ရဖြစ်စာမရှိဘူးလို့ဆိုမာလီအစိုးရတာဝန်ရှိသူကပြောပါတယ်အခုဆွဲချက်တင်သားသူတွေနဲ့ပတ်သက်တဲ့ကြားနာစစ်ဆေးမှုတွေကိုရှေ့တင်းပါနောက်ပိုင်းမှာစတင်တော့မယ်လို့တရားရုံးကပြောပါတယ
်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့ဆွဲဆိုခံထားတဲ့ဗီယက်နမ်နိုင်ငံသားစားလုပ်ရည်လုပ်ငန်းရှင်တဦးကိုစင်ကာပူနိုင်ငံမှာဖမ်းဆီးလိုက်ပါတယ်မလေးရှားနိုင်ငံကိုနေဆက်ဖြတ်ကျော်သွားရောက်ဖို့ကြိုးစားခဲ့တဲ့ဖန်ဖန်အန်ဘူးကိုပြီးခဲ့တဲ့ကြာသပတေးနေ့မှာစင်ကာပူမှာဖမ်းဆီးတာလို့သူ့ရဲ့ရှေ့နေတဦးကပြောပါတယ်ဗီယက်နမ်နိုင်ငံမှာတည်တံထိုက်တဲ့အမှုနဲ့ဆွဲဆိုခံထားတဲ့အသက်42နှစ်အရွယ်ဘူးကိုဗ ပြည်နယ်ကိုပြန်ပြီးတော့လွှဲပြောင်းပေးမယ်အရေးအပေါ်မိသားစုကဆိုရိမ်နေတယ်လို့လည်းရှင်းနေချူးကပြောပါတယ်။သူ့အမှုတွေကဥရောပနိုင်ငံတစ်ခုမှာနိုင်ငံရေးခေါ်လုံကွင့်ရှောက်ထားတယ်လို့ရှင်းနေကပြောပေမဲ့ဘယ်နိုင်ငံလဲဆိုတာကိုတော့မပြောပါဘူး။ဖန်စီခံထားရသူရဲ့တခြားရှင်းနေတဲ့ဥကတော့ဂျာမနီပြည်ဝင်ခွင့်ရှောက်ထားတာလို့
ပြည်နယ်အစိုးရရဲ့အဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်ဖန်စီခဲ့တဲ့အရာရှိတွေနဲ့ထင်ရှားတဲ့စစ်ပွဲရေးလုပ်ငန်းရှင်ကြီးတွေထဲမှာအသက်40နှစ်အရွယ်ဖန်ပန်အန်ဘူးလဲတဦးပါဝင်ဖြစ်ပါတယ်ရှင်။ဂျပန်အေဂရစ်အာကီဟီတိုကိုထောင်ပေါ်များစွာနှစ်တကူဆူတောင်းပေးကြတဲ့ပြည်သူပြည်သားတွေကဘယင်းနန်းတော်မအင်္ဂါနေ့ကတောင်းတဖျက်ဖျက်ကြိုးဆိုခဲ့ကြပါတယ်။မကြာခင်ထင်းနှံဆွ
ကြောင့်လူတချို့ကတော့အေးဒဏ်ခံနိုင်မှုဆိုပြီးတော့ထူးထူးခြားခြားတွေလုပ်နေပါတယ်။ Wisconsin ပြည်နယ်မေဝေါကီမြို့မှာလူတစုကပိုလာပလန်လို့ခေါ်တဲ့အီးခဲနေတဲ့ရေထဲကိုခုန်ချတဲ့လှုပ်ရှားမှုလည်းလုပ်ခဲ့ပါတယ်။မစ်ရှိဂန်ရေကန်ကြီးတဲ့ကအီးခဲနေတဲ့ရေထဲကိုသူတို့တွေခဏခုန်ချခဲ့ပြီးတဲ့နောက်ကုန်းပေါ်အမြန်ပြန်တဲ့ဆောင်းထူးထူးခြုံလို့အနှွေးဓာတ်ကိုခံခဲ့ကြပါတယ်ရှင်။
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမှတ်တင်ထိုင်တဲ့နန်းလုံတို့ပြောပြခဲ့ကြတာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာကရောကျွန်တော်တို့ VOA ရဲ့ Facebook ဆာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မားတွေနဲ့စတင်ကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီကံထိန်းသိမ်းရေးအပိုင်းနဲ့ပတ်သက်လို့ထိထိရရောက်လုံနိုင်မှုအတွက်ပါတီစီကံထိန်းသိမ်းရေးအဖွဲ့ကိုအင်အားဖြည့်တင်ပြီးပြန်လည်ဖွဲ့စည်းသွားမယ်လို့ NLD ဗဟုအလို့မှုဆောင်ဦးညံဝင်းကပြောဆိုလိုက်ပါတယ် NLD လွှတ်တော်အမတ်တွေနဲ့ပါတီဝင်တွေအပေါ်တိုင်တန်းမှုပေါင်း200ကျော်လောက်ကိုအရေးယူဆောင်ရွက်နေတယ်လို့လည်းဆိုပါတယ် VOA သတင်းတော့မန်းမြင့်ခိုင်ကတင်ပြထားပါတယ်ခင်ဗျာ
မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့ကိုအင်အားဖြည့်တင်ပြီးလာမယ့်ဖေဖော်ဝါရီလအတွင်းအပြည့်အသက်ဖွဲ့စည်းဖို့ရှိနေတာပါ NLD ပါတီရဲ့လက်ရှိစီကံထိန်းသိမ်းရေးအဖွဲ့ဝင်တွေဟာလွတ်တော်နဲ့အစိုးရအဖွဲ့တွေမှာပါဝင်နေတာကြောင့်ပါတီရဲ့လုပ်ငန်းတွေမှာတိတ်ပြီးအချိန်မပေးနိုင်တာမို့ NLD ပါတီရဲ့စီကံထိန်းသိမ်းရေးနဲ့ပတ်သက်ပြီးထိထိရရောက်လုပ်နိုင်ဖို့အတွက်အင်အားဖြည့်တင်ပြီးပြန်လည်ဖွဲ့စည်းသွားမယ်လို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဦးညံဝင်းကပြောပါတယ
်ကျွန်တော်တို့ကဒီစီကံထိန်းသိမ်းရေးမှာအငကိုဖွဲ့ပြီးသားလူတွေကစိတ်မလျော့ဘူးရှိတယ်။ဒါမလို့အချိန်နေရအဲ့ဒီလူတွေကလွတ်တော်ကိုယ်စားလှယ်ဖြစ်သွားတယ်ဆိုတော့ကျွန်တော်ကသူကတိတ်အချိန်မပေးနိုင်တော့ဘူးကျွန်တော်တို့သုံးဘူး။အဲဒါကြောင့်ဒီဟာတွေအတွက်လည်းသိစဉ်းစားပြီးတော့အပြန်ပြည့်စည်မယ်လေ။နောက်ဖွဲ့တဲ့အဖွဲ့ကအလုပ်ကိုတင်းတင်းကျပ်လုပ်နိုင်အောင်အဲ့ဒါစဉ်းစားပြီးတော့ပြန်ပြည့်စည်ဖို့ပါအဓိက
။ NLD ပါတီဝင်တွေကအစိုးရတောင်းဝင်ထမ်းဆောင်နေသူတွေလွတ်တော်ကိုယ်စားလှယ်တွေအပါအဝင်ပါတီအဖွဲ့ဝင်တွေအပေါ်တိုင်ကြားခံရမှုပေါင်း400ရှိတဲ့ထဲကလောလောဆယ်အရေးယူထားတဲ့အမှုပေါင်း200ကျော်လောက်ရှိနေပြီလို့ဆိုပါတယ် NLD ပါတီဝင်တွေအပေါ်တိုင်ကြားမှုတွေကိုဘယ်လိုမျိုးအရေးယူနေတယ်လဲဆိုတာနဲ့ပတ်သက်ပြီးဦးညံဝင်းကအခုလိုပြောပြပါတယ
်ကျွန်တော်တို့ဟိုမတင်ပေါ့ကျွန်တော်တို့ခံရတဲ့ဒီစီကံသိသိရဲ့တော့340လောက်ပဲရှိမှာတစ်နှစ်လုံးပေါ့နော်ဒါကဟိုကမပါဘူးပေါ့နော်လွတ်တော်ကိုယ်စားလှယ်တွေကိုပြည်သူကိုယ်စားလှယ်လွတ်တော်ကိုယ်စားလှယ်တွေကိုတိုင်ကြားတာမပေါ့အဲ့ဒါတိုင်ကြားတာကြတော့စီကံထင်းသေးရေးအလုပ်ပဲဒါမဲ့ဒေါက်တာဦးမြင့်ညောင်းကခြိုက်ပါလေဟာစုစုပေါင်းအရေးယူနေတဲ့ဟာ200လောက်ရှိတယ်ကျွန်တော်တို့လိုအပ်လို့ရှိရင်တာဝန်တွေရရဆိုင်တဲ့ ठी ကိုကျွန်တော်တို့အရေးယူတာတွေရှိပါတယ်နော်ဒီတော့ယာယီတာဝန်ရဆိုင်တာလဲဒါမှမဟုတ်ရင်အချိန်ကတ်ပြီးရဆိုင်တာလဲလုပ်ပါအပီးပိုင်ထုတ်ပယ်ပြစ်တာကတော့နည်းပါတယ
် NLD ပါတီရဲ့စီကံထိန်းသိမ်းရေးအဖွဲ့အစဉ်အဆက်ပြန်လည်ဖွဲ့စည်းဖို့ကိစ္စကို6လတချိန်ကျင်းပနေကြ NLD ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအစည်းအဝေးမှာအလုံအမှုဆောင်အဖွဲ့တွေကိုအစားထိုးဖြည့်ဆည်းဖို့ပါတီစည်းရုံးရေးလုပ်ငန်းတွေကိုတိုးချဲ့ဆောင်ရွက်ဖို့ပါတီအစိုးရနဲ့လွတ်တော်ဟန်ချက်ညီညီဆောင်ရွက်ဖို့ဗဟိုကဖွဲ့စည်းထားတဲ့လုပ်ငန်းအဖွဲ့တွေကိုပြန်လည်တုံးသပ်ပြီးဖြည့်ဆည်းဖို့နဲ့ စစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီပေးဖို့ကိစ္စတွေကိုလည်းဆုံးဖြတ်ခဲ့ကြပါတယ်ရှင်
ဒီဒရင်နောက်မမမြခံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ဂျားပြတ်ရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းကိုလည်းတင်ပြပါမယ် NLD အစိုးရလက်ထက်လစ်လပ်သွားတဲ့လွှတ်တော်နေရာတွေအတွက်ဒုတိယအကြိမ်ဂျားပြတ်ရွေးကောက်ပွဲကိုဒီနေ့တည်းကျင်းပသွားဖို့ရှိနေပါတယ်ဂျားပြတ်ရွေးကောက်ပွဲမှာတော့အာဏာရ NLD ပါတီတမကအခြားနိုင်ငံရေးအင်အားစုတွေလည်းအနိုင်ရဖို့အလားအလာတွေရှိနေကြောင်းအကဲခတ်တွေကခံမှန်းနေကြပါတယ်အပြည့်စုံကိုတော့ VOA သတင်းနောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားတာပါ
အနေဒီဆိုရလက်ထက်လစ်လက်ခဲ့တဲ့နေရာ16နေရာအတွက်ပထမဆုံးဂျာပြတ်ရွေးကောက်ပွဲကိုပြီးခဲ့တဲ့ဧပြီလမှာကျင်းပခဲ့ပြီးနောက်ဒုတိယအကြိမ်အဖြစ်ကျန်နေရာတချို့အတွက်ဂျာပြတ်ရွေးကောက်ပွဲကိုဒီနှစ်တည်းကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်။ဂျာပြတ်ရွေးကောက်ပွဲအတွက်ရည်တိကျမတက်မတ်သေးပေမဲ့ဒီနှစ်လေလမှာကျင်းပနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းပြည်အောင်စုရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဦးလာတင်ကပြောပါတယ်
။ဒါတော့ဂျာပြတ်အတိအကျ definitely တော့ပြောလို့မရဘူးလေ။ပြောလို့မရသေးဘူး။ဘာကြောင့်မရသေးလဲဆိုတော့အကြောင်းတွေရှိတယ်အဲ့ဒီအကြောင်းတစ်ခုကဘာလဲဆိုတော့တော့ဆိုကျွန်တော်တို့ကပြည်နယ်တိုင်းရယ်ခရိုင်ရယ်မြို့နယ်ရယ်ရပ်ကွက်နယ်ကျေးရွာတွေကော်မရှင်အဖွဲ့ဝင်တွေကျွန်တော်အတိအကျတန်းဖွဲ့တယ်အဲ့ဒါတွေပြီးလို့ရှိရင်ဒီကြားကြရေကောက်ပေါ်တဲ့သူတို့ကိုကျွန်တော်ကတင်နိုင်ပြီပေးအောင်အစဉ်စဉ်စင်ပွားတင်နိုင်ရောအစဉ်စဉ်ပေးရမယ်အဲဟိုဒီနှစ်စာဘိုင်းလောက်မှာတော့မလုံးနိုင်ဘူးရနှစ်လေဘိုင်းနှစ်လေပေါ့တော့နှစ်လေကြော်ကြော်လောက်မှာဖြစ်ပါလိမ့်မယ်အဲ့ဒါလိုပေါ့နော်ဟုတ်ကဲ့
အခုဒုတိယအကြိမ်ဂျာပြတ်ရွေးကောက်ပွဲမှာတော့လေးလက်နေတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်2နေရာနဲ့တနိဒာကြီးလွတ်တော်9နေရာစုစုပေါင်း9နေရာအတွက်ကျင်းပသွားမှာဖြစ်ကြောင်းလည်းရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတူဖြစ်တဲ့ဦးလာတင်ကပြောပါရယ
်အဲချင်းမာကြတော့2နေရာရှိပါတယ်ဗျအဲကမ်ပလက်နဲ့အဲမတူပါဗျအဲဒီမှာတစ်ခုကတော့အတိုင်းဒေသချင်းပြည်နယ်လွတ်တော်ပေါ့နောက်တစ်ခုကတော့ပြည်သူ့လွတ်တော်ပေါ့နော်အဲဒီမှာ2ခုရှိမှာနောက်မန္တလေးဗပိတ်ချင်းမာတစ်ခုရှိမှာအဲ့ဒါကလည်းမလေးတိုင်းဒေသကြီးပဲပါ။နောက်သခိုင်းမှာတမူးရှိနေဗျာ။အဲ့ဒါလည်းတိုင်းသခိုင်းတိုင်းဒေသကြီးစွတ်တော်တို့ရှမ်းပေါ်ဗျာ။ရှမ်းတော့လဲချဆိုတာအဲ့ဒီမှာကျွန်တော်တို့ပြည်သူ့လွတ်တော်လုပ်ပါမယ်။နောက်ပြီးတော့ပဲခူးတိုင်းကအုတ်တွင်းပေါ်ဗျာ။အုတ်တွင်းမြို့နယ်ပေါ့နော်။အဲ့ဒီမှာကြားကြားတနေရာလွတ်တယ်။နောက်တခါရခိုင်နာပေါ်ဗျာရပိတောင်ပေါ့နော်။မအဲ့ဒီတနေရာလွတ်ပါတယ်။အားလုံးခုနှစ်နေရာအဲ့ဒီခုနနေရကျွန်တော်တို့မဖြစ်ဖြစ်အောင်လုပ်ပေးရမှာပေါ့မလုပ်လို့မရဘူးလေဥပဒေမှာလည်းပြဋ္ဌာန်းနေတာရှိတာကိုအဲ့ဒီကျွန်တော်အကြောင်းကြားတဲ့6လတည်းကျွန်တော်ဖြစ်အောင်လို့လောက်6လနဲ့တယ်ဆိုတော့အချင်းကတော်တော်တကယ်တော့နည်းတယ်ပေါ့ဗျာ
ပထမတစ်ချိန်ကြီးမားခဲ့တဲ့ပြီးခဲ့တဲ့နှစ်ဧပြီလဂျာပြတ်ရွေးကောက်ပွဲမှာတော့ NLD ပါတီက6နေရာပြည်တော်စုစံခိုင်ရင်းနေဖွံ့ဖြိုးရေးပါတီက2နေရာရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်က6နေရာရခိုင်မျိုးသားပါတီက1နေရာလူမျိုးပေါင်းစုဒီမိုကရေစီပါတီ KRP နယ်က1နေရာအတီးတီးနိုင်ရရှိခဲ့တာပါဒီဒီချိန်မှာအလားတူတခြားနိုင်ငံရေးအင်အားစုတွေအနိုင်ရမယ့်အလားအလာတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရန်မျိုးသိန်းကတုံ့တက်ပါတယ်
ဒီ2018မှာတော့တကယ်လို့ဂျာပြတ်ရွေးကောက်ပွဲပေါ်လေလှုပ်ဖြစ်မယ်ဆိုရင်ဟိုတိုင်းသားနိုင်ငံရေးပါတီတွေအလားအလာကောင်းနိုင်တယ်လို့မြင်တယ်ဒါပေမဲ့တိုင်းဒေသကြီးတွေမှာလက်လက်တဲ့မဲဆန္ဒနေတွေမှာတော့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပဲအနိုင်ရနိုင်ခြင်းများတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်ဟိုလက်ရှိအချိန်တွေမှာတော့တိုင်းဒေသကြီးတွေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုရှင်နိုင်လောက်တဲ့ပေါ်လေနိုင်ငံရေးပါတီမရှိသေးတာလည်းပါတယ်ပေါ်လေလက်ရှိအခြေအနေမှာနိုင်ငံရေးစီးပွားရေးအခြေအနေတွေကဟိုအားရချိန်နှက်လောက်တဲ့အနေအထားမရှိတော့လေပဲအဲမြန်မာပြည်သူလူထုအများစုအနေနဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အပေါ်မှာတော့ယုံကြည်မှုအားကိုးမှုတော့သူ့ရဲ့ခေါင်းဆောင်မှုအပေါ်မှာအလေးထားမှုကမြင့်မြတ်မားမားရှိနေတယ်လို့သုံးသပ်လို့ရတယ်အဲ့ဒီအတွက်ကြောင့်မလို့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာအသာစီးရနိုင်ဖို့ဖြစ်စေတယ်လို့အဲ့လိုသုံးသပ်ပါတယ်
ရင်ကဝဲဥရိယအကြောင်းမျိုးကြောင့်လွတ်တော်ကိုယ်စားလှယ်နေရာလစ်လက်သွားခြင်းလစ်လက်တဲ့အကြောင်းလွတ်တော်ဥက္ကဋ္ဌကကော်မရှင်ကိုအကြောင်းကြားတဲ့နေ့ကစလို့လွတ်တော်တက်တန်ပထမနှစ်မှာတနည်းအတွင်းအစားတူရေကောက်တင်မြောက်မှာဖြစ်ပြီးလွတ်တော်တက်တန်ဒုတိယနှစ်တတိယနှစ်နဲ့စတုတ္ထနှစ်တွေမှာတော့6လအတွင်းအစားထိုးဖို့ပြဋ္ဌာန်းထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော့ကိုထက်အောင်ခန့်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတော့ KIO ထိပ်ပိုင်းခေါင်းဆောင်အပြောင်းလဲကိစ္စကိုလည်းပြောပြကြပါတယ်မြန်မာနိုင်ငံမှာအင်အားအကြီးဆုံးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အတွင်းမှာဒီကနေ့မှပဲခေါင်းဆောင်နေရာအပြောင်းလဲလုပ်ခဲ့ကြပါတယ်။ဂျမကြီးအခြေအနေကြောင့် KIO ဥက္ကဋ္ဌဦးဆောင်ဟရာတာဝန်ကနေအနားယူပြီးဒုဥက္ကဋ္ဌဖြစ်တဲ့ဘူချုပ်ကြီးအမလာကိုအစားထိုးတာဝန်ပေးခဲ့တာပါ။မြန်မာတပ်မတော်နဲ့စီးရီးတင်းမာနေစေ KIO အဖွဲ့တင်ကခေါင်းဆောင်အပြောင်းလဲနဲ့ပတ်သက်လို့ထိုင်းအခြေစိုက် VOA သတင်းတော့နိုင်ကွင်းအိမ်တင်ပြပါမယ်။
TIO ကကချင်လွတ်လပ်ရေးအဖွဲ့တွင်ထိပ်ပိုင်းခေါင်းဆောင်ပြောင်းလဲကိုတော့ဒီကနေ့ပဲလှုပ်ခဲ့တာဖြစ်ပါတယ်။ เดี๋ยวอุตส่าห์อุตส่าห์ร้านนี้มาดูอุตส่าห์บุญยุติอันบานละกูตาวันลอยเปียงเปียแค่ละพี่จังเลยเปียงใจยี่ตาวันค่ะบุญยุติโนบุกับเปียวว่าเลยเจ้าหนูรู้ว่าอุกตาจีอุกตาฟังบอกอุจงค่ะเลยตัวจะมาเนี่ยเชื่อเนี่ยจังเกอคุณดูตาวันกูแล้วก็ไล่กับที่บ้านเลยบุญยุติอันบานละก็รอเกอไอโอเออุกตาอีนี่มาตาวันดูละบอกแล้วดูบุญยุติการช่างละรอเกอไอโอเอ ดูอุปถัมภ์ที่เนี่ยที่ดูที่จบการเช็ดที่มาทางทางส่งเลยนับตรงนี้มาเสียจีสมฤทธิ์กันตัวเกอไอโอเอดูอุปถัมภ์ที่เนี่ยมาทางทางส่งเลยบุจุกุลมัวเกอไอซีเอดูอุปถัมภ์ที่เนี่ยมาทางนี้มาทางส่งจัดเลยทีนี้เนี่ยกูนายมาเจอที่ไรจะมาสุดท้องก็เนี่ยเดียขันนะกูติดต่อเลย
ในงานยี่ปันสัญญาตัวพ่อสีทาเร่เกียงอู่ออกมาเอาชูยี่ปันตัวเกียงอีสูบีพ่อสีทาว่าเร่เกียงอู่ผู้กรมดีสีเวกูฐานะชกหลังสามยูมาจิมาเกบีกองสองวิเชียร์พิจิตรเกียงอู่ตัวผู้กรมดีเวนตงเสอเนี่ยผู้มีรังกรมดีเวนกู้ชินีว่าเร่เกียงอู่กองสองไปเปียงเลสินีไปมาเลยมัวร่าเยี่ยมมาเราเปียงเลสว่ามาโมโหบุลูบุมูจินอปูกาเปียวว่าเร่
อีกคนที่ไปใช้ยาไม่ไปใช้ยาดีประมาณเดียวนี้เราคุณไม่เสียแล้วประมาณชีวิตเราไม่จำเป็นว่าเดี๋ยวสิ่งละใดอย่างเงี้ยเอาการดูที่เปลี่ยนแปลงได้แต่ผมยังไม่ได้ไปสิบาทเลยยังมาตามรอเนี่ยสิ่งที่มาหมุดเนี่ยเจ้าเนี่ยเลยเอ้ยฮันจีเล่นกันเกี่ยงอุปถัมภ์กองสามหมู่เปียงเล่สิบไปมาเลยยัดที่เช็ดบ่อท้ายด้วยซื้อเยอะจะเปียงเล่ไม่ละละไม่สิบหมู่ลูกก็เช่นยิ่งใช้ยิ่งจูสังอุสังองค์ก็ต้องรับไปเลยเอ้ยจะไปจ้าจ้ ဒီနေ့ကျွန်တော်တို့ကလည်းအများကြီးအကြောင်းလေးတော့သိရှိနေတော့ပေါ့။သဘောထားတွေ့မှလူလို့တရင်ဆက်ပေါ်နေတဲ့ကန်အိုးဥစားတဲ့ဘူဂျိုကြီးအမ်ပါလာဟာရခိုင်ယူအန်အက်စီကညညတော့တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌဖြစ်ခဲ့ဘူးလို့လက်ရှိမှာဝါလနဲ့ကန်ဖွဲ့ယူဘရူအက်စီဥပောင်းယူချန်ဥစားဖြစ်တာဝန်ယူထားတဲ့မြောက်ပိုင်းလက်နက်ကန်ဖွဲ့ခုနှစ်ဖွဲ့ရဲ့ပြည
ဒီရပိုင်းတွင်သနိုင်းဒေတာဘက်မှာနှစ်ဖက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ကန်အူပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါတယ်။တနိုင်းဒီမှာဒေတာတို့ဒီမဖြစ်ပါရဲ့။ဒါမဲ့ဒီနေ့ချိန်ရောဒီနေ့အခုတိတိတော့မရသေးပါဘူး။ဒါတော့စစ်တပ်တို့ဖြစ်ပါရဲ့။ဒီနေ့အကျေတနေ့ဖြစ်တယ်။ဒီတိုင်းတို့ဖြစ်ပါရဲ့။
KIU နဲ့မြန်မာသမ္မတတို့ဟာ2018ခုနှစ်စွန်လမှာစကြောပြန်တိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲကြောင့်ဖက်ပြေးသိမ်းဆောင်ရတဲ့စစ်ဘေးရှောင်ဒုက္ခသည်တသိန်းကျော်ဟာနေရမပြန်နိုင်သေးပဲစစ်ဘေးဒုက္ခသည်စခန်းတွေမှာခိုလုံနေရပါတယ်ခင်ဗျာ။
ဗီအိုအေမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ဗီအိုအေကမေတ္တာတည်လက်ဆောင်ကဏ္ဍမှာတည်သခြင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆခြင်းတွေရင်းဖွင့်လာတဲ့ရေးတင်ကြတဲ့ဆိုတော့ကျမတို့ဗီအိုအေ
ပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bamis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးရေးသားနိုင်ကြပါတယ်။သောရှင်လေးစီကပြောရရှိရတဲ့ကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါရဲ့နော
်သောရှင်လေးလည်း VOA ကိုစာရေးသားချပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်2019ကတော့ဒီကဘာတဝမ်းမှာဖြစ်ခဲ့တဲ့ရာသီဥတုနည်းနဲ့တဘာဝဘေးအန္တရာယ်ကြောင့်ထိခိုက်သေးဆုံးမှုများတဲ့နှစ်ဖြစ်ပါတယ်အမေရိကန်နိုင်ငံကတော်မီအင်ဒိုနီးရှားနိုင်ငံကမီးတောင်ပေါက်ကွဲမှုနဲ့အခြားကမ္ဘာတဝန်းမှာမုန်တိုင်းနဲ့မြေပြိုကျတာတွေဖြစ်ပွားခဲ့ပါတယ်ဒီလိုသဘာဝဘေးအန္တရာယ်တွေကြောင့်အိမ်တွေလျှက်စစ်မှုတွေရေတွေအပြင်လူတွေရဲ့အသက်အန္တရာယ်ဆုံးရှုံးပျက်စီးခဲ့ရပြီးပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းမှာထိတ်တန့်သတင်းဖြစ်ခဲ့တဲ့အကြောင်းအရာတချို့နဲ့ပတ်သက်လို့ VOA သတင်းနောက် Arash Arabasadi ရဲ့သတင်းလွှာကိုကိုရန်နိုင်ကပြောပြမှာပါ
2019ခုနှစ်တွင်ပြင်းအားအဆင့်4ရှိတဲ့ဟာရီကိန်းမုန်တိုင်း3ခုအမေရိကန်နဲ့ဒူပိုင်နဲ့နယ်မြေတွေကို45ရက်အတွင်းမှာဝင်ရောက်တိုက်ခတ်သွားခဲ့ပါတယ်။အ အဲ့ဒီ hurricane မုန်တိုင်းတွေကြောင့် American dollar billion ရာနဲ့ချီပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပြီးတော့တချို့နေရာတွေမှာဆိုရင်အခုချိန်ထိပြန်ပြီးတော့ပြည်ပြည်နိုင်ငံမရှိသေးပဲဖြစ်နေပါတယ်။ American ပိုင်း Puerto Rico ကျွန်းကိုတနအီ၄တိုင်းလုံးကီလိုမီတာ150ရှိတဲ့ Maria hurricane ဝင်ရောက်တိုက်ခတ်သွားတာဟာအခုဆိုရင်၃လရှိသွားခဲ့ပြီဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကတော့ပေါ်တိုရီကိုကျွန်းမှာနေထိုင်နေတဲ့သူ 3.3 သန်းနဲ့ကတဝက်လောက်ဟာလျက်စက်မီမရှိပဲနေနေရတော့ပဲလို့ဒေသခံအင်ဂျင်နီယာတွေကခန့်မှန်းခဲ့ကြပါတယ်ဒီချိန်နေနဲ့ပတ်သက်ပြီးတော့ဒေသခံအမျိုးသမီးတူဖြစ်တဲ့မာရီယာရီဗေရာကအခုလိုပြောပါတယ
်ကျွန်မညဘက်တရေနိုးလို့သမီးတွေရဲ့အခန်းကိုသွားချင်တာပဲဖြစ်ဖြစ်ရေချိုးကဝင်ချင်တာပဲဖြစ်ဖြစ်လျက်စက်မီပြန်မရသေးတာကြောင့်နေရာတွေကိုဆန်းပြီးတော့သွားရပါတယ်
ပေါ်တိုရီကိုဒေသခံတွေဟာရေနဲ့စီးဝါတို့လိုအခြေခံလိုအပ်ချက်တွေရဖို့အခက်အခဲတွေကြုံနေရတော့ပဲဖြစ်ပြီးတော့ပေါ်တိုရီကိုကျွန်းတစ်ခုလုံးမီးပြန်ရအောင်လုပ်ဖို့က2018မေလလောက်ထိမလွယ်တော့သေးဘူးလို့စစ်အင်ဂျင်နီယာတက်ကခန့်မှန်းထားပါတယ်ဇီရာလီယုံမြို့တော်ဖရီတောင်းမြို့နားတဝိုက်မှာပြီးခဲ့တဲ့ဩဂတ်လတုန်းကတောင်တစ်ခုပြိုကျခဲ့တာကြောင့်လူ900လောက်သေဆုံးပြီးတော့ထောင်ထဲချီအိုးမဲ့အိမ်မဲ့ဖြစ်ကုန်ကြပါတယ်အန်မရီကော့ကာဟာအဲ့ဒီသားကကြောင်းဆရာမတူဖြစ်ပါတယ
် All the places that you are seeing here we are houses we are having all story building
ရှင်ခုဒီမှာတွေ့ရတဲ့နေရာတွေကအရင်ဆုံးကတော့အိမ်တွေရှိပါတယ်နှစ်ထပ်အိမ်တွေအထက်မြေအဆောက်အုံတွေပါဒါမျိုးမဟုတ်ပါဘူ
းချီလီနိုင်ငံမှာတော့ပြီးခဲ့တဲ့ဇန်ဘာလကမွေးချိန် 17 စင်တီမီတာလောက်ရွာသွန်းခဲ့ပြီးတဲ့နောက်မြေပြိုကျပြီးတော့ Villa Santa Lucia မြို့လဲမြေပြိုရဲ့အထယ်ပါသွားခဲ့သလိုနောက်ထပ်မြေပြိုကျနိုင်တဲ့အခြေအနေတွေရှိနေတုံးပဲလို့စီးနေတဲ့ရေခဲတုကိုလေ့လာနေတဲ့အမျိုးဖော်တဲ့ပညာရှင်တဦးကပြောပါတယ
် We have flown over the area during these 2 days.
လူငယ်တဲ့နေ့ရက်တွင်ကျွန်တော်တို့ဒီနေရာတဝိုက်ကိုကြီးခဲ့ပြီးတော့တချို့နေရာတွေမှာအဓိကတောင်ကျောတွေရဲ့နောက်မှာအကွဲကြောင်းတွေတွေ့ရတယ်လို့တချို့လည်းတဲတဲလေးဖြစ်နေတာကိုတွေ့ရပါတယ်။ဒါကြောင့်ဒီလှုပ်ရှားနေတဲ့မြေလွာတူကြီးကိုဖယ်ရှားရမှာပါ။နောက်ထပ်လည်းပြိုကျလာနိုင်တဲ့အခြေအနေတွေရှိပါတယ
်။လူတွေတော်များများပျောက်ဆုံးနေသေးတာကြောင့်ကယ်ဆယ်ရေးအဖွဲ့တွေကနီးလန်းတွေပေါင်းစုံသုံးပြီးတော့ရှာဖွေခဲ့ကြပါတယ်။ချီနိုင်ငံမှာကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေတဲ့လူတွေကိုခွေးရည်နဲ့လိုက်ရှာနေတဲ့အချိန်မှာအင်ဒိုနီးရှားနိုင်ငံမှာတော့မီးရောင်ပေါက်ကွဲကနေမှလူတွေစွန့်ပစ်ခဲ့တဲ့တိရစ္ဆာန်တွေကိုကယ်ဆယ်ရေးအဖွဲ့တွေကလိုက်ပြီးတော့ကယ်ဆယ်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းနဲ့ဆူမထရာကျွန်းတွေမှာပြီးခဲ့တဲ့နိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာမီးရောင်ပေါက်ကွဲခဲ့တာကြောင့်လူတွေတောင်းနဲ့ချီပြီးတော့ပြည်တို့ရာကိုရွှေ့ပြောင်းပေးခဲ့ရသလိုလေကြောင်းခီးစဉ်တွေလည်းပြတ်ခဲ့ရပါတယ်။အရှက်ခါအင်ဒိုနီးရှားရေးပေါ်ကယ်ဆယ်ရေးအဖွဲ့ရဲ့အကြီးအကဲဖြစ်ပါတယ
် Yang mengalir kedua jalur lembah
The lava is flowing towards two directions to the south
မီးရောင်ချိုရေဘူးတွေကတောင်ဘက်နဲ့အရှေ့တောင်ဘက်နှစ်ဖက်ကိုစီးနေပါတယ်မီးရောင်ပြတွေကလေထုတွေကို3မိုင်ကျော်လောက်ပြန့်နှံ့နေပါတယ
်ဖိလစ်ပိုင်နိုင်ငံမှာတော့ပြီးခဲ့တဲ့ဇန်ဘာလကအပူပိုင်းမုန်တိုင်းတမ်ပင်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်လူ120ထပ်မင်းတေဆုံးပြီးတော့နောက်ထပ်160ကျော်ပျောက်ဆုံးခဲ့ပါတယ်2018ခုနှစ်အတွင်းနောက်ဆုံးတစ်ခုကတော့ American ပြည်ထောင်စု California ပြည်နယ်မှာစံချိန်တင်လောက်အောင်တော်မီ6ခုလောင်ကျွမ်းခဲ့တာဖြစ်ပါတယ်။မိသားသမားထောင်ပေါင်းများစွာကမြေဟက်တာနဲ့တန်းကျော်လောက်ကိုလောင်ကျွမ်းခဲ့တဲ့တော်မီကိုအသေးအတန်နှိမ့်သက်ခဲ့ကြပါတယ်။ California တော်မီကြောင့်လူ40ကျော်တေဆုံးပြီးအင်ဂျင်အဆောက်အုံ9000ကျော်ပျက်စီးသွားခဲ့တယ်လို့ California မိသားဌာနကအရာရှိ Steve Conciordi ကပြောပါတယ
်။ Is it burned down to some beautiful homes?You could see where the homes that have a lot of defensible
ချို့ရန်လာတဲ့အင်းဒီတော်မီမှာပါသွားပါတယ်အင်းဒီမိမခုနဲ့အောင်မိချထားတဲ့အင်းဒီတော်တော်များကိုခင်ဗျားတွေ့ပါလိမ့်မယ်တချို့မိတွေကချက်ချင်းကုဆက်လောင်ကျွမ်းတာကြောင့်ကျွန်တော်တို့ကဒေသခံတွေကိုမိို့တန်းနိုင်မှုအတွက်နေရာလွတ်တွေမိချလန်းတွေထားဖို့ကျွန်တော်တို့ကတောင်းဆိုနေတာဖြစ်ပါတယ
်2018နှစ်သစ်မရောက်ခင်ဆောင်းရာသီဝင်ပြီးတပတ်အကြာမှာပဲအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်အီရီမြို့မှာဆိုရင်လဲစီးနင်းတွေဟာ165စင်တီမီတာပေအားဖြင့်ဆိုရင်တော့5မီခွဲလောက်အထိကျခဲ့ပါတယ်ခင်ဗျာ
2018ခုနှစ်အတွင်းကျုံခဲ့ရတဲ့ထူးခြားအခြေအနေတွေကိုကိုရန်နိုင်စူးစီးတင်ပြခဲ့တာပါခင်ဗျာမကြာခင်မှာအမေရိကန်နိုင်ငံရေးတည်ကောင်းစရာနဲ့တိုင်းရိုက်လေလံအစီအစဉ်ကိုနားဆင်ရမှာပါ
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပြနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်ည9:00နာရီခွဲရှိပါပြီ BOA ရဲ့အင်္ဂါနေ့ညဘက်အစီအစဉ်လေးကိုည10:00နာရီအထိလိုင်းကီလိုမီတာ25 kilohertz 11965လိုင်းကီလိုမီတာ32 kilohertz 9339လိုင်းကီလိုမီတာ58 kilohertz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကြားဖို့ရှိပါတယ်။အခုတော့ဦးသိန်းထိုက်ဦးတင်ဆက်မဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာကိုနားဆင်နေပါပြီ
။နဘာဂျာလွှတ်တော်ရနာပြီးတဲ့နောက်အမေရိကန်လွှတ်တော်အမတ်ကြီးဒီသတင်းပတ်အတွင်းလှုပ်ပြန်ဝင်ကြတော့မှာဖြစ်ပါတယ်။2018ခုနှစ်စမှာပဲအချိန်ပြီးလွှတ်ဆောင်ရမယ့်တာဝန်တွေကလည်းအများကြီးရှိနေပါလေ
The motion is adopted
2018ခုနှစ်ကို Republican ဦးဆောင်တဲ့လွှတ်တော်ကတော့သမ္မတဒေါ်လင်ထရန့်ရဲ့ဝင်ငွေခွန်စီးကြပ်မှုပြောင်းလဲဥပဒေကိုအတည်ပြုနိုင်ခဲ့ပါ
We are making America
ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံတစ်ခုဖြစ်အောင်လုပ်နေကြပါလေကြားရလားဆိုပြီးသမ္မတဒေါ်လင်ထရန့်ကအောင်ပွဲခံဂုဏ်ယူပြောဆိုခဲ့တာပါ2018ခုနှစ်အစလွှတ်တော်အမတ်တီလှုပ်ဆောင်ရမယ့်ကိစ္စတစ်ခုကတော့လာမယ့်ဇန်နဝါရီလ19ရက်နေ့မတိုင်ခင်အမေရိကန်စိုးရရဲ့အသုံးစိတ်ဥပဒေကိုအတည်ပြုပေးဖို့ဖြစ်ပါလေ။မလုပ်နိုင်ရင်စိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းအားဖြင့်ရပ်ဆိုင်မယ့်အရေးကိုရင်ဆိုင်ရနိုင်ပါလေ။ Republican ထက်လွှတ်တော်အမတ် Mitch McConnell ကတော့
We're ready to work together across the aisle.
အရေးကြီးတဲ့လုပ်ငန်းတွေကိုငွေကြေးထောက်ပံ့ရေးမလိဟင်းရအောင်ပါတီနဲ့ဆလုံးပူးပေါင်းလှုပ်ဆောင်ဖို့စဉ်းစားရှိတယ်ဆိုပြီးပြောဆိုသွားတာပါ။ပြည်ကလေးတကခွင့်ကောက်ခံမှုပြောင်းလဲရေးအခြေတင်ညှိခုံမှုတွေကြောင့်သဘောဘေးဒဏ်ကယ်ဆယ်ရေးဥပဒေကိစ္စတွေလိုတခြားပါတီနဲ့စလုံးဦးစားပေးရမယ့်ကိစ္စတွေကိုဖေးဖယ်ခဲ့ရတာတွေရှိပါတယ်။ Republican ထက်လွတ်တော်အမတ်မဂူရူဘီတို့ကတော့အခုလိုပြောပါတယ
်။ I'll say that I'm disappointed that we're leaving here at the end of this year.
မြစ်ကုံတဲ့ချင်းသဘောဘေးဒဏ်ကယ်ဆယ်ရေးဥပဒေကြံကိုဒီတိုင်းထားခဲ့ရတာကျွန်တော်အနေနဲ့စိတ်ပျက်မိတယ်ဆိုတော့ပြောချင်ပါတယ်။ Florida, Texas, အနောက်ဘက်ကတော်မီကြောင့်ဒုက္ခရောက်တဲ့သူတွေပေါ်တိုရီကိုကလူတွေဒီလိုအချက်တွေကိုကျွန်တော်သိပါတယ်ဒီကိစ္စဆက်ပြီးရင်ဆိုင်မယ်လို့ကျွန်တော်ယုံကြည်တယ်ချင်းနေစမ်းမှာဒီကိစ္စကိုဆက်လုပ်မယ်လို့ကျွန်တော်ယုံကြည်ပါတယ
်နောက်ထပ်လွှတ်တော်ကလွှတ်ဆောင်အောင်မယ့်ကိစ္စတစ်ခုကတော့မှတ်တမ်းမရမရှိပဲအမေရိကန်ပြည်ထောင်စုကိုခလေးဘွားတွေကရောက်လာကြတဲ့သူတွေရှားတဲ့ချီကြုံနေရတဲ့အချက်တဲကိုဖြစ်ရှိဖြစ်ပါတယ်သူတို့ကိုနေရပြန်မဖို့ကာဝေးထားတဲ့အစီအစဉ်ကိုသမ္မတဒေါ်လင်ထရန့်ကရပ်ဆိုင်ထားပါတယ်လာမယ့်မလမကုန်ခင်ဒီကိစ္စကိုလွှတ်တော်အနေနဲ့ရေးယူဆောင်ရွက်ပေးဖို့လည်းအချိန်ပေးထားတာပါဒီမိုကရက်ထဲလွှတ်တော်အမတ်အေမီကလော့ဗာချာကအခုလိုပြောပါတယ
် The uncertainty is unbelievably difficult
မရေရာတဲ့အနေအထားကမယုံနိုင်လောက်အောင်ခက်ခဲပါတယ်ဒီလူတွေကိုပဲကျမတို့အစိုးရကဒီမှာနေခြင်းနဲ့ဆိုပြီးခွင့်ပြုခဲ့တာပါသူတို့မှတ်ပုံတင်ခဲ့ပါတယ်အစိုးရစီမှာမှတ်ပုံတင်ပြီးနေခဲ့ကြတာပါအခုတော့တနေ့ထက်တနေ့ဒီလိုနေထိုင်ခွင့်ဆုံးရှုံးတဲ့သူတွေပိုးများလာပါတယ်
။ကမ္ဘာရေခင်းတွေကလည်းဝါရှင်တန်နိုင်ငံရဲ့အတိုင်းအဝိုင်းယူရမယ့်တာဝန်တွေကိုပို့ပြီးတော့ဒွန်အားပေးနေတာပါ။ဥရောပစီးစီးချုပ်များအဖွဲ့ဥက္ကဋ္ဌမိုက်မူလန်က ABC ရုပ်သံကိုအခုလိုပြောပါတယ
်။ We're actually closer.
မြောက်ကိုရီးယားနဲ့အဲ့ဒီဒေတာတွေနျူကလ িয়ার စစ်ဖြစ်ဖို့ကျွန်တော်တို့တကယ်ပဲပို့ပြီးနှီးကပ်လာနေတယ်လို့ကျွန်တော်ထင်ပါတယ်။ဒီနေထားမှာတန်တမာနီးလန်းတွေနဲ့ဖြည့်ရှင်းလို့ရတဲ့အခြေအနေမဟုတ်တော့ဘူးလို့ကျွန်တော်တော့မြင်မိပါတယ်။
နှစ်သက်အစမှာဖြစ်လေရှိတဲ့အတိုင်းနိုင်ငံရေးအတိုင်းဝိုင်းကြားမှာတယောက်နဲ့တယောက်ရင်းကျဲကျဲထင်းထင်းသိမ်းသိမ်းပြောဆိုဝေဖန်မှုပန်ကြားချက်တွေလည်းထွက်ပေါ်လို့ရှိပါတယ
် Let's end this practice
Republican ထဲလွတ်တော်အမတ် Jeff Flake ကလူပေါ်ကံပက်တီကိုတိုက်တွန်းချင်တာကနိုင်ငံရေးမှာအတိုက်အခံဖြစ်လာရင်အင်းနဲ့အားနဲ့ပြောဆိုဝေဖန်မှသဘာဝပေါ်ကြတယ်ဆိုပြီးပြုမှုနေတဲ့အလေးအထားကိုရပ်ဆိုင်မှုသူကတောင်းဆိုသွားပါတယ်ရန်လိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်တဲ့မိန့်ခွန်းပြောတာမျိုးတွေရှောင်ကြဖို့ထင်းထင်းသိမ့်သိမ့်ပြောကြဖို့သူကသတိပေးပြောဆိုသွားတာပါဒါပေမဲ့လည်းဒီလိုထင်းထင်းသိမ့်သိမ့်ပြောဆိုဝေဖန်မှုဆိုတာကနိုဝင်ဘာလမှာကျင်းပမယ့်လွတ်တော်ကြားကာလယူကောက်ပွဲတွေနီးလာချိန်မှာလက်တွေအားဖြင့်တော့အခက်အခဲတွေရှိပါတယ်ဒီနိုဝင်ဘာလွတ်တော်ကြားကာလယူကောက်ပွဲမှာအထက်လွတ်တော်အမတ်တွေရဲ့သုံးပုံတစ်ပုံနဲ့အောက်လွတ်တော်အမတ်အားလုံးအတွက်ယူကောက်ပွဲကျင်းပမှာဖြစ်ကြောင်းပါခင်ဗျာ
ဦးသိန်းထိုင်ဦးတင်ဆက်တဲ့အမေရိကန်နိုင်ငံရေးအကြောင်းသီကောင်းစရာကိုနားဆင်ကြရတာဖြစ်ပါတယ်။အခုကစပြီးတော့အင်္ဂါည VOA တိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ပါတော့မယ်ခင်ဗျာ။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်မှာဖြစ်ပြီးကို ိုရန်နိုင်ကအစီအစဉ်ထုတ်လုပ်သူဖြစ်တာဝန်ယူဆောင်ရွက်သွားမှာပ
ါမင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာတော့2018နှစ်ခုနှစ်မြန်မာနိုင်ငံရဲ့ဒီအလားလာကောင်းတဲ့ကဲဆန်းချက်တွေကြောင့်မှာဒီ2018ခုနှစ်ဟာမြန်မာနိုင်ငံအတွက်ဘလူးအခြေအနေတွေဟာစင်ခေါ်ချက်တွေကဲဆန်းချက်တွေဓမ္မမှုအလားလာကောင်းတွေဖြစ်လာဖို့ရှိလဲဆိုတာကိုအခုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြမှာဖြစ်ပါတယ်။အခုပါဝင်ဆွေးနွေးပြီးပြီဆိုပြီးတော့ကျွန်တော်ပုံကူ2ဦးဖိတ်ခေါ်ထားပါတယ်ခင်ဗျာ။ပထမတူကတော့မြန်မာသတင်းပညာသိပ္ပံကဒါရိုက်တာတူဖြစ်ပါတယ်ဥစင်ဝင်းမှာဒီလိုင်းပေါ်ရောက်နေပါပြီ။နောက်တူကတော့ဒီမြန်မာရေးလိလာသူဦးကျော်လင်းဦးပါသူဟာဒီငင်းငယ်ရေးလက်ရှိလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့လည်းကျွမ်းတူရင်းရှိသူဖြစ်ပါတယ်။အဲ့တော့ကိုစင်ဝင်းရောဒီလိုင်းပေါ်ရောက်နေပါပြီခင်ဗျာ။ကျွန်တော်ကိုစင်ဝင်းကိုပဲအရင်စပြီးတော့မေးကြပါလိမ့်။ကိုစင်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါရခင်ဗျာ
။အရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံရေးနဲ့ဆက်ချက်ပါလေ။အရင်ပြီးခဲ့တဲ့2018နဲ့ပတ်သက်လို့မြန်မာနိုင်ငံရေးမှာလည်းဟူစင်ခေါ်ချက်တွေကဲဆန်းချက်တွေလာလာကောင်းတွေအခြေအနေကောင်းတွေဖြစ်ခဲ့တာပေါ့နော်။2018အလားလာနဲ့ပတ်သက်လို့မြန်မာနိုင်ငံရေးအခြေအနေကိုစင်ဝင်းဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
။2018ရောက်လာပြီဆိုတော့ကျွန်တော်တို့ကဒီဒီတနှစ်2018တနှစ်ပြီးတော့2019 20ကျတော့ရွေးကောက်ပွဲနှစ်ဖြစ်သွားတာပေါ့နော်ဒီတနှစ်မှာကျွန်တော်တို့အတွက်အလားလာကောင်းတာဆိုတော့ကောင်းတာတွေရှိပါတယ်အဲဒီတစ်ပြင်းတော့ကျွန်တော်တို့ကဘာတွေလိုအပ်မိတာတွေရှိဥပမာပြင်အစွန်ရောက်အမျိုးသားရေးအေးဟိုကင်တွယ်နိုင်လို့လိုတယ်အဲ့ဒီဟာကိုအခုကကောင်းထောင်နေတဲ့အနေအထားကိုအဲ့ဒါကိုကင်တွယ်လို့လိုတယ်နောက်ပြီးတော့အစိုးရကသူ့ကြောင်းလဲမှုတွေလုပ်လို့အခုတစ်ပြင်းဒီအစိုးရဖွဲ့တဲ့မှာဝင်ကြီးတချို့တွေအစ်တို့က efficiency မဖြစ်တာပေါ့နော်အဲ့ဒါတွေကိုဟိုဆိုဟိုပြုပြင်တောင်းလို့လို့လဲနောက်ပြီးတော့လွတ်တော်ပိုင်းပေါ့လွတ်တော်ကပို့ပြီးတော့အသက်ဝင်လာဖို့လိုတယ်နောက်တစ်ချက်ကတော့အရေးကြီးတဲ့ဟာကစစ်တပ်ကကျွန်တော်တို့ဒီဖွံ့ဖြိုးမှုအပိုင်းကိုပါလာအောင်စစ်တပ်နဲ့ပေါင်းလုပ်ဖို့လိုအပ်တယ်စစ်တပ်ကလည်းပူးပေါင်းပါဝင်ဆောင်ရွက်ဖို့လိုအပ်တယ်အဲ့လိုမျိုးတွေလှုပ်လာလို့ရှိရင်ကျွန်တော်တို့မှာအလားအလာတွေရှိဥပမာအပြင်ကျွန်တော်တို့ဒီ investment ကိုကြည့်ရဆိုရင်ဒီနှစ်ကပြီးခဲ့တဲ့နှစ်ဆိုရင်ပိုတော့မှများပြီးတယ်ကျွန်တော်တို့ဒီ budget နှစ်ကိုပုံလို့ရှိရင်ကြာတာအချက်တောင်ကြော်နိုင်တဲ့အတိုင်းသာရှိတယ်။တစ်ဖက်မှာလည်းရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဥရောပတို့အမေရိကန်တို့ရဲ့ investment တွေကကျဆင်းသွားတယ်။ဒါပေမဲ့ဘယ်ကနေပြီးတော့တိုးလာနိုင်လဲဆိုတော့တရုတ်ဘက်ကနေတိုးလာနိုင်တဲ့အလားအလာရှိတယ်။သို့တော်လည်းပဲတိုင်းပြည်ကဒီနေ့အချက်မှုလိုတယ်။အဲ့ဒါကြောင့်မို့တက်ခဲ့ပူပေါင်းဆောင်ရွက်မှုတွေကျွန်တော်တို့လို့အပ်တာပေါ့လေ
။ဟုတ်ကဲ့။ကျွန်တော်နည်းနည်းလေးတစ်ခုချင်းစီတေးစိတ်ပြန်ပြီးတော့နေမိချင်ပါတယ်။ခုနကစစ်ဘက်ရက်ဖက်ဆက်ဆံရေးပေါ့နော်။စစ်တပ်နဲ့အတူလက်ရှိမြန်မာနိုင်ငံကြီးမှာပြောမယ်ဆိုရင်ဒီ NLD အစိုးရနဲ့စစ်တပ်နဲ့ဆက်ဆံရတဲ့ပတ်သက်လို့ဒီဆက်ဆံရေးဟနေရဆိုတဲ့သုံးသက်ချက်တွေတော်များရှိခဲ့ကြတယ်အဲ့တော့အခုအနေထားကအလားအလာကဘယ်လိုရှိလဲဥပမာဒီနေ့လိုဟာမျိုးဆိုလို့ရှိရင်ကာဝီဥစည်းချုပ်ကိုယ်တိုင်ဒီပြောင်းလဲလိုက်တဲ့လေတဲ့ဥစည်းချုပ်ကိုခေါ်ပြီးတော့တမနာနဲ့တွေ့တာတို့ဘာလို့တော့ဘယ်လိုရှိတာပေါ့နော်အဲတစ်ဖက်မှာလူတော်များစစ်တပ်ဘက်ကလူကျင်နေတဲ့ဒီလုံကြီးဒီကာလုံလို့အစည်းအဝေးမျိုးကိုမခေါ်နိုင်တဲ့အခြေအနေမျိုးလည်းရှိတော့ဒီနှစ်ပိုင်းနဲ့စစ်တပ်နဲ့ရပ်ဖက်ဆက်ဆံရေးရောဘယ်လိုများသုံးသပ်မိလဲခင်ဗျာ
အမှန်ရခိုင်ရေးကိုအကြောင်းပြုပြီးတော့စစ်တပ်နဲ့စစ်တပ်ကအရပ်ကောကလမ်းကြောင်းတူသွားတာပေါ့သူရဲ့ common interest ကသွားတူတယ်အဲစစ်တပ်ကလည်း sanction လောက်ခံတဲ့အနေအထားတချို့အရာရှိတွေ sanction လောက်ခံတဲ့အနေအထားမျိုးတွေဖြစ်လာတဲ့အခါကျတော့တရုတ်ကိုဗဟိုချက်ထားပြီးတော့တပ်နဲ့အဲကျွန်တော်တို့အစိုးရနဲ့ပို့ပြီးတော့မြန်မီကက်လာမလားအဲ့ဒါတော့ရှိတယ်ပေါ့နော်နောက်ပြီးငင်းငင်းရေးအပိုင်းပေါ့ငင်းငင်းရေးကရလာဖို့အတွက်ကကျွန်တော်ငင်းငင်းရေးရဲ့အရင်ပုံစံကတော့အနောက်နိုင်ငံတွေရဲ့ပုံစံဖြစ်တာပေါ့လေအခုကြတော့ဟိုတရုတ်ပြည်နယ်ပါလေအဲ့ဒီအပြောင်းလဲတွေကိုဘယ်လောက်တည်တည်ငြိမ်ငြိမ်သွားနိုင်မလဲဆိုတဲ့ပုံမူတည်တဲ့စစ်တပ်ကအလောလောဆယ်မှာတော့ဆက်ဆံရတာမကောင်းသေးဘူးဟုတ်ကုတ်တိပြောရင်ဒါပေမဲ့အဲ့ဒီဆက်ဆံရေးကလည်းအကောင်းမကူပြောင်းလာဖို့တော့ရှိပါတယ
်ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီရခိုင်ကိစ္စပါရခိုင်ကိစ္စကပြောမယ်ဆိုရင်တော့နိုင်ငံတကာမှာအတော်လေးဝေဖန်မှုပြင်းထန်တဲ့ခံရရတယ်တစ်ဖက်မှာမြန်မာစုရကလည်းဒီကိစ္စကိုဖြေရှင်းနိုင်ဖို့အတွက်တန်တမာကြီးနီလာနေဆောင်ရွက်နေတာလည်းတော်များသတိထားမိပါတယ်ခင်ဗျာအဲ့တော့ရခိုင်ကိစ္စအလားလာကတော့ငြိမ်ကြသွားမလားပိုးဆိုးလာမလားဘယ်လိုများသုံးသပ်မိလဲ2018က
အဲ့ဒါကလက်တလောကိစ္စကိုဖြစ်နေတော့တာဒီဘင်္ဂလားဒေ့ရှ်ကကျွန်တော်တို့ကိုဇန်နဝါရီလမှာဟိုစပြီးတော့ repatriation program ကိုစပြီးခြင်းနဲ့လူတပင်းပေါ့နော်ပြန်လက်ခံနေဟာတော့အစိုးရကတော့ဒီအပေါ်မှာလုပ်ပါမယ်ဆိုပြီးတော့ပြောထားတာရှိတယ်အဲသို့တော်လည်းပဲအဲဒီဟာကိုစတင်တဲ့အင်အားစုတွေကလည်းရှိနေတယ်ဟဲ့လား
ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အမှုလက္ခဏာတွေကတော့
Okay, Kim. ကျွန်တော်တို့ဒီပင်လယ်ဆင်းရဲပြည်ကိုကြော်လင်းဦးကဖုန်းခေါ်လို့မရသေးပါဘူးအဲ့တော့ကျွန်တော်တို့ဒီပေးစာတချို့ဖတ်ချင်ပါတယ်ခင်ဗျာအခုဒီဆင်းရဲအတွက်ဆိုပြီးတော့ပေးလာတာဥလာထွန်တကုံပြုတ်တက်ကအဲ့ဒါလေးကိုညောင်ဝင်အောင်ဖတ်ပြပါအောင်ဗျဟုတ်ကဲ့ပါဖုန်းပွင့်လင်းလင်းရှင်းရှင်းပဲပြောရရင်ဂိတ်ခရက်ရှာကိုငှားပြီးတုံးနေပါတယ်မြန်မာနိုင်ငံကြီးမှာတကားကို
ໄຊໂຊວິນລາແກ່ແດ່ສິດຕະຫາຫນິບ້ອງຍາສວ່າພິນິອົກຊົ່ວລາແກ່ບີ້ເສຍອານາຊິນສະນິດກູອະເຊຊະລາແກ່ດາອະຄູອະມິດແຕ່ຄາຍແມ່ນນີ້ລູອະຕາຈາດລູພິດນີ້ບາບີ້ປ່ອງວົງຈິນກູຈິດໄລຍິນກັນສາຍໍກາແດ່ລູພິດນີ້ແດ່ກູອະພິດກູຕື່ນນັ້ນມາບາອະສິນລີລောက်ຍောက်ນີ້ບາບີ້ອະຕັກກະແລ້ຈີ້ນີ້ບີ້ຫມູ່ຄ້ວ້ເສິດພັດຕောက်ປູແລ້ມຄັນໄນດີຕາຍນີ້ຍິນແລ້
ဖြစ်ပါဒါဟာပဂရိအရှိတရားပါပဲကျွန်တော်တို့ကြိုက်ကြိုက်မကြိုက်ကြိုက်ပါဒါပြင်နှစ်ပေါင်းများစွာချွတ်ချုံကြနေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးကျန်းမာရေးစီးပွားရေးစတဲ့ကဏ္ဍအသီးသီးမှာပြန်ပြီးတိုးတက်ကောင်းမွန်လာအောင်လှုပ်ဆောင်ရမှာလူတွေရဲ့အသိဉာဏ်အတွေးခေါ်အယူအဆအပြောဆိုယဉ်ကျေးမှုကအစပြင်မှသာလျှင်ပုံမှုကောင်းမွန်တိုးတက်မှာဖြစ်ကြောင်းဒေါက်တာတင့်ဆွေကလ
ီဂျင်လို့ဖိတ်ခေါ်ထားတာဆူမီဂျင်လို့ဆိုပြီးတော့ကျွန်တော်တို့ရှေ့ဖုန်းနံပါတ်ပေးထားရှိပါတယ်ကိုစလိုက်ပွေကွန်လီလိုက်ပေါ်မှာရှိပါတယ်ကိုစလိုက်ပွေကွန်ကြားပါပါလားခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့
ဆူမီလို့ရပါလိမ့်မယ်ဆက်ဆ
က်စစ်မှာကြာတော့ငင်းချင်းကိစ္စတော့မပြောလို့ပါဘူးအဓိကကျွန်တော်ပြောချင်တဲ့ဥစ္စာကတတ်မတော်နဲ့အခုရကပူပြောနိစ္စနိုင်တဲ့အခြေအနေရှိတယ်ဘာလို့လဲဆိုရင်ဒေါအောင်ဆန်းစုကြည်ရဲ့ဥစ္စာနဲ့အာဏာကိုအသုံးပြုပြီးတော့မာဒီတမရောပုံနိုင်ငံတကာ PR အများနေတဲ့အချိန်မှာဒီဒေါအောင်ဆန်းစုကြည်ကနေပြီးတော့မှတမရောကိုသူကဟိုအလူလိုက်နိုင်အောင်သူဆေးဆောင်နိုင်မလို့ကျွန်တော်မြင်တယ်နောက်ပြီးတော့မှဒီသူ့ရဲ့ cabinet ပြောင်းစုဆွေးရမှာ哦ပြင်ရဆွေးရမှာ哦သူကအပြောင်းအလဲတော်များများလုပ်လာမယ်လို့ကျွန်တော်ထင်တယ်။နောက်မှရင်တော့ဒီအုပ်ချုပ်ရေးရန်တရားကနေနဲ့အားနည်းနေတဲ့အတွက်ဒီတစ်ခုကိုတော့ဒေါ်အောင်ဆန်းစုကြည်2018မှာတော့လုပ်လာနိုင်တယ်လို့ကျွန်တော်မြင်တယ်ဆရာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော် slide ဝင်ကုန်းကပြောသွားတဲ့ဟာကကိုစိန်ဝင်းပြောရနေတယ်ထပ်လို့ကြားပါရယ်။ကျွန်တော်ဒါနဲ့ပတ်သက်လို့ကိုစိန်ဝင်းကိုပဲပြန်မေးချင်ပါတယ်။ခုနကရခိုင်ကိစ္စမှာအစိုးရနဲ့စစ်တပ်ကသဘောထားရှိကြဆိုတဲ့အနေအထားမျိုးပေါ့ဒါပေမဲ့နိုင်ငံတကာ PR တွေကစစ်တပ်ပေါ်ပူကြီးလာလို့ရှိရင်တစ်ဖက်မှာစစ်တပ်ကကိုအစိုးရနဲ့ပတ်သက်လို့တန်တရားတွေပူကြီးလာနိုင်တာဒါမှမဟုတ်ဆက်ဆံရေးမပြေဖြစ်တာတွေကိုကြုံမကြုံလာနိုင်ဘူးလားခင်ဗ
ျကျွန်တော်တို့ဒီပြဿနာတွေထဲမှာဟာကတစ်ခုကပါတာကဒီပြည်ဝင်နိုင်ငံကြီးပေါ့နော်အဲ့တော့ပြည်ဝင်နိုင်ငံကြီးအားပြိုင်မှုတွေမှာအခုဆိုရင်တော့ဒီအနောက်အစုဒီမိုကရေစီနိုင်ငံနေနဲ့အဲနည်းကွာလာပြီးတော့တရုတ်ဖြီအောင်တရုတ်ပြည်ကိုနှီးသွားတယ်အဲ့လိုအခြေမျိုးမှာတစ်ဖက်ကလည်းဖြီအားတွေလာမှာကျွန်တော်တို့လိုချင်တာကအစိုးရကောတပ်ကောလိုချင်တာကဘန်လိုက်အဲဒီပေါ်လစ်ကိုတင်ပေါင်းချင်တာဒါပေမဲ့အဲ့လိုကနေဒီနည်းနည်းဖြီလိုက်တော့ရှိနေတယ်အဲ့တော့တစ်ဖက်မှာကဖြီအားတွေကထက်တက်လာနိုင်တယ်နောက်ပြီးတော့ဒီတက်ပြင်းလာနိုင်တယ်ပေါ့ဥပမာဆန်ရှင်တို့အဲ့ရနေပြီးတော့အော်ထပ်ပြီးတော့တစ်ဆင့်မြင့်တဲ့ intervention တွေဝင်လာတဲ့အခါကျရင်အဲ့ချိန်ကျရင် crack ကပေါ်လာနိုင်တယ်အဲ့အကြောင်းပေါ့နော်ပြန်ပြီးတော့အဲ့ကြောင်းဟာဘယ်လိုကြောင့်ဖြစ်တယ်ဆိုတော့ဘယ်လိုကြောင့်ဖြစ်တယ်ဆိုတော့ဟာပေါ်လာရင်တိုင်းပြည်ကတော့အနှုတ်လက္ခဏာတွေတော်တော်များများကြီးမားမားပြသွားမယ်အနေထားလည်းပြန်ရှိတယ်အဲ့တော့နောက်ထပ်စလုံးကအဲ့ဒါတွေဘယ်လို handle လုပ်မလဲနောက်ပြီးတော့ကပားကိုဘယ်လိုမျိုးဝင်ဆက်အောင်လုပ်မလဲတက်ပြတိုင်းတော့ပေါ့ဟိုတက်ကနိုင်ငံကနဲ့ဆက်ဆံတဲ့ဟိုပြန်သွားတဲ့နေရာမှာသူတို့အကျိုးမြတ်ရလာတာတွေရှိတယ်အခုအကြတော့နိုင်ငံကနေပြီးတော့ပြန်ပြီးတော့အလန့်ပြန်ဝေးလာတဲ့အနေဒါဘာလို့ဘယ်လိုပြန်ပြောင်းမလဲပေါ့
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီညမှာတက်ကိုကျော်လင်းကလည်းဖုန်းကန်လို့ဖုန်းဆက်လို့မရလို့ပါကျွန်တော်ညီငယ်နဲ့ပတ်သက်လို့မိချင်ပါတယ်ခုနကပြောမယ်ဆိုရင်မြန်မာနိုင်ငံညီညာရေးကပြီးခဲ့တဲ့နောက်ဆုံးဒီဇင်ဘာထဲမှာကKIA ကချင်ဘက်မှာရှမ်းမြောက်ပိုင်းမှာတိုက်ပွဲတွေကနောက်ဆုံးပြင်းထန်အောင်ထပ်ပြည့်တဲ့လေနဲ့တော်မှာပြည့်တဲ့အနေအထားမျိုးဖြစ်နေတယ်။တစ်ချိန်တည်းမှာပဲအခုဒီနှစ်ဆန်းပိုင်းမှာပဲတတိယကြိမ်ပင်လုံကခေါ်ယူဖို့အနေအထားကလည်းရှိနေတော့ညီညာရေးအလားလာနဲ့ပတ်သက်လို့ကိုစိန်ဝင်းဘလူးယူဆပါလိမ့်ခင်ဗျ။
ငင်းငင်းကြီးအလားလာကကျွန်တော်နားလဲတလောက်ကတော့နှစ်လမ်းသွားဖြစ်နေတယ်အစိုးရဘက်ကကြတော့ KIA ဘက်ကပို့ပြီးတော့ဦးစားပေးပြီးတော့လှုပ်ဆောင်လာတာရှိတယ်ငွေစရဆိုတွေကိုဟိုအောင်ချက်ပေးလိုက်တာပေါ့နော်အဲ့ဒါမျိုးတွေလို့ကတက်တဲ့ဆိုတဲ့ဟာကိုပိုလက်ခံလာတာဖြစ်လာတယ်ဒါပေမဲ့တစ်ခါမှတက်ကတိုက်ပွဲတွေဖြစ်နေတာအချင်းလည်းဖြစ်တယ်အဆက်ဆက်မြောက်ပိုင်းနဲ့လည်းဖြစ်တယ်နောက် TNPB နဲ့တော့ဟိုတနေ့ဖြစ်သေးတယ်ဒါအပြင်ပဲအထူးသဖြင့်အိန္ဒိယနဲ့တိမမှုတွေဒါမျိုးတွေလာဖြစ်တဲ့အခါကျတော့ဟိုရှုပ်ထွေးမှုပေါ့နော်ဒီအဲ့ဒီနှစ်ခုက coordination မရှိဘူးဆိုတဲ့ဟာကိုလည်းပြတ်တဲ့တဘောလည်းဖြစ်နိုင်တယ်လို့တစ်ဖက်မှာတိရုပ်ကအဲဒီတိရုပ်ကဝင်ပြီးတော့အခုကဝင်ဆက်ဆက်ပြီးနေတာလုပ်နေတာရှိနေတော့အဲ့ဒီအားကိုးနဲ့ပဲလုပ်နေသလားပြောရခက်တဲ့လမ်းကတော့ငလန်းသွားပြီးဖြစ်နေတော့
ဟုတ်ကဲ့ကျွန်တော်ကို slide ဘွေကုန်းကိုပဲပြန်မြည်ကြပါလိမ့်ကို slide ဘွေကုန်းကြားပါလားခင်ဗျာကိုယ် slide ပြီးတော့ဟုတ်ကဲ့ခုနကဒီငင်းငယ်ကိစ္စတော့မပြောလို့ဆိုပေမဲ့ကျွန်တော်မေးချင်တာကငင်းငယ်နဲ့ပတ်သက်လို့ရောအလားလားဘယ်လိုမြင်လဲခင်ဗျာကို slide ပြေကောင်းလိုက်တိုင်းနာတယောက်ဆိုတော့
အေးဟုတ်ကဲ့ငင်းချင်းကိစ္စအပြုတ်မြင့်ဆိုရင်တော့တိုင်းရင်းသားတွေကလည်းပဲဟိုမြောက်ပိုင်းအဖွဲကအခမ်းအမားလေးနဲ့တက်စင်ထားပြီးတော့မှဟိုတော့တင်းခံနေတာကျွန်တော်တွေ့ရတယ်ဒီတမတော်ကလည်းပဲသူတို့ကဟိုတခါတည်းနဲ့အချမ်းနဲ့ဖြတ်နေပဲသူတို့ကပြောနေတယ်ဆိုတော့ဒေါအောင်ဆန်းစုကြည်အဲ့ဒါကြားမှာပဲနေနေတဲ့ခါကျတော့သူဘလို့လုပ်မလဲဆိုတာငင်းချင်းကိစ္စတော့တို့တိုင်းရင်းသားတွေကလည်းပဲဟိုဘလို့ဖြစ်လာမလဲဆိုတာကျွန်တော်တို့ကအများသွားဖြစ်မခံမှန်းနိုင်ကြတော့ဒေါအောင်ဆန်းစုကြည်ကလည်းကာချုပ်ကိုဒီငန်တကာရဲ့ဖိအားကိုဟိုသူတို့ကိုပေးနေတဲ့ချိန်မှာသူရဲ့အခွင့်အာဏာကိုသုံးသူတို့မှကာချုပ်ကိုဆွေးဆောင်နိုင်မှတင်ဖြစ်မယ်။နှုတ်မဟုတ်ရင်တော့သူအခုပုံစံတိုင်းဆိုရင်တော့ဒီတိုင်းနဲ့တောင်မတီရင်ကျပဲနဲ့ဖြစ်နေဦးမလို့ကျွန်တော်မြင်တယ်
။ NCA ကိုလက်မှတ်ထိုးဖို့အတွက်ဆိုပြီးတော့တနေ့အဖွဲ့ကြီးပါဝင်နေဖို့အတွက်အစိုးရဘက်ကလည်းတော်လေးကြိုးပမ်းနေတာတွေ့ရပါတယ်။ပြဿနာကစစ်တပ်ဘက်ကလည်း NCA ကလွယ်လို့ခြားနည်းလမ်းမရှိဘူးဆိုတဲ့အမြင်မျိုးဖြစ်တော့ NCA မှာရောတိုင်းသားတွေပါဝင်လက်မှတ်ထိုးလာနိုင်ဖို့အခွင့်အလမ်းတွေအခြေအနေကောင်းတွေရောမြင်ရပါလား။
ကျွန်တော်ထင်တယ်ဒါသူတိုင်းတာဇီနက်စီချန်နဲ့ဘာလဲအင်းအားအနေငယ်ရရှိတဲ့သူညာနေတဲ့သူပဲထိုးချင်ထိုးမှာဟိုကမြောက်ပိုင်းအဖွဲ့ကမထိုးမချင်ရတော့ဘာမှထူးမှလည်းမဟုတ်လေဆရာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုစိန်ဝင်းမေးကြည့်ပါလေ NCA ကိုမြောက်ပိုင်းအဖွဲ့လူအင်အားကြီးတဲ့အဖွဲ့တွေကမထိုးပဲနဲ့ငင်းငယ်ရအောင်ရှစ်ဆက်သွားနိုင်မှာမလားတခြားနီလန်းဟောရှိလာနိုင်လား
အဲ့ဒါကိုပြောလို့ရှိရင် KIO ဘက်မှာအခုဒီဟိုဒီနေ့ဟိုပဲຢာဒီကိုပြောင်းနေလို့တာပေါ့နော်ဟိုဟာပိုတိုဂီအင်ဘန်ကဘာတက်ဟိုဦးဆောင်ဟာနေရာမှာဆက်လာတာပေါ့သူအလိုအတားအဆုံပဲဟိုကြပိုတိုကန်ဆောင်တို့ဘာလို့ဆက်လာကြလဲအဲ့တော့ဖြစ်လာနိုင်တဲ့အလားလားသူတို့တွေက NCA parallel သမားတွေပေါ့နော် parallel NCA လမ်းကြောင်းမသွားဘူးဟိုရပကနေပြီးတော့မဟာမိတ်ကကိုပို့သွားမယ်ဆိုတဲ့လမ်းကြောင်းအဲ့ဒီဟာကအဲ့ဒါ NCA ရဲ့ဘူဟာတက်ကနေပြီးတော့ကျွန်တော်တို့တက်မတော်ကနေပြီးတော့ကရင်ထားတာအဲ့တော့တက်မတော်ကအဲ့ဒီဟာကိုဘယ်လောက်ထိလိုက်မလဲဆိုတဲ့ပုံမှာဖြူတည်တယ်ဘူဟာကဦးဆောင်တဲ့အတွက်အဲ့ဒီဟာကနမဘက်ကင်းကတရုတ်ကရှိနေတယ်အဲ့တော့တရုတ်ရဲ့အခမ်းအနားလည်းပြန်ပါလာပြန်ရောဒီပုံမှာဘယ်လိုဒီညှိနှိုင်းကြမလဲပေါ့နော်
ဟုတ်ကဲ့
ဒီနေ့ဆိုရင်တော့နေနေရဝင်ပေါ့
ကျွန်တော်ကအစိုးရရဲ့မူဝါဒနဲ့ပတ်သက်လို့လည်းနေမိချင်ပါတယ်အစိုးရကပြောမဆိုရင်တို့နိုင်ငံတော်မူဝါဒတစ်ခုလုံးချတဲ့ခါမှာညီညာရေးကိုဥစားပြည့်တဲ့မူဝါဒမျိုးနဲ့တောင်းနေရသတိထားမိပါတယ်ဒေါ်စန်းစုကြည်ကိုယ်နဲ့ကလည်းအခုမကြသေးခင်ကပဲကြားကိုတွားပြီးတော့ဒီညီငယ်ဆွေးနွေးပွဲစကားမျိုးတွေပြောတဲ့ခါကျတော့အစိုးရရဲ့ဒီညီငယ်ရေးကိုဥစားပြည့်တဲ့မူဝါဒနဲ့ပတ်သက်လို့အချို့ကဝေဖန်တာတွေရှိပါတယ်ညီငယ်ရေးဆိုတာအချိန်ကာလအကြာကြီးလုပ်ရမယ့်ဟာမျိုးပေါ့တိတ်ပြီးတော့ဥစားပြည့်လို့ရှိရင်ဒီပေါ်မှာအချိန်ပူပေးနေရဆိုတဲ့သဘောမျိုးတွေလည်းဝေဖန်တာတွေ့ပါတယ်ကိုစိန်ဝင်းရဲ့မြင်အောင်ဘယ်လိုရှိပါလဲ
ကျွန်တော်ကတော့ဟိုဒေါ်စန်းစုကြည်ငင်းငင်းလေးလုပ်တဲ့ဟာကဟောတော့လုံးပြင်းနေဆိုတဲ့ဟိုဟာကိုထောက်ခံတယ်အဲသူအဲ့လိုလုံးလို့အများဖြင့်ဆောပိုင်းနှစ်တင်မှာပေါ့စီးပွားရေးဘက်ကိုအာယုံဆိုင်မှုနည်းတယ်အမှန်တော့သူလည်းစီးပွားရေးဟိုအာယုံဆိုင်လို့မရပါဘူးတခြားနောက်ပြီးတော့တခြားသောဝင်ကြီးတွေနဲ့ပဲလွှဲထားမယ်ဟာပေါ့ငင်းငင်းကြီးကိုသူအပြေဟိုကလုံးပြင်းတယ်လို့မြင်တယ်ဒါငင်းငင်းကြီးရမတာနဲ့ဖွံ့ဖြိုးပြီးသက်ကိုလည်းသွားအောင်ပါဘူးအလို့တော်လည်းသူ့ရဲ့အားနည်းချက်ကငင်းငင်းကြီးကိုလုတ်တဲ့နေရာမှာအာ reconciliation ကသူကတက်ဖို့ပို့ပေးထားတဲ့အခါကျတော့တိုင်းသားတွေနဲ့မနည်းလာဘူးဖြစ်နေတယ်အဲ့ဒီတစ်ချက်ကအားနည်းချက်လို့ကျွန်တော်အရုံးမြင်တယ
်ဟုတ်ကဲ့တက်ဒီပြန်လဲသိမြတ်ရေးဆိုပြီးပြောနေတဲ့အနေအမှာကောဒီတက်နဲ့တိုင်းသားတွေကြားတဲ့အနေအထားဘယ်လိုမြင်လဲခင်ဗျ
တန်တင်းနဲ့ရေးလို့ပြောတဲ့အဲဒါဟိုကအစိုးရနဲ့ပြီးရင်တော့ civil military relationship ပေါ့အဲ့ဒါကဆိုတော့ဟိုအရတဘက်ကအောက်ချုပ်ခံပြီးတော့ဝင်လိုက်ပြီးတော့ဟိုတပ်ကိုဟို reconciliation လုပ်နေရတဲ့သဘောတစ်ဖက်မှာတိုင်းနာတွေဘက်ကကြတော့အဲ့ဒါကပါလဲဆိုတော့အယူအဆတွေ principle တွေဘာတွေပေါ့နော်ဒီအထွေခွန်တွေကမြင့်တည်တဲ့ federal ဆိုတဲ့အာကိုတက်ကနေပြီးတော့ခိုင်ခိုင်မာမာယုံကြည်လာဖို့အတွက်ကတော့လူရောစင်မှာမရှိသေးဘူး။အဲ့ဒါအဲ့ဒီလမ်းကြောင်းကဟာနေတာ။တက်ကသူ့ရဲ့အာဏာကိုဆွတ်ပြီးမယ်ဆိုတဲ့ဟာလိုပဲများနေတဲ့အတွက်နှစ်ဖက်ကအလန့်ကွာဝေးနေတာအယူဆပိုင်းဆိုင်ရာမှာ။နောက်ပြီးတော့လူတွေကဦးစားပေးတဲ့အမြင်တွေပဲရှေ့တန်းတင်ပြီးတော့အလုတ်ကန်နေတဲ့အခါမှာဝေးနေသေးတာဖြစ်ပါတယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစီးပွားရေးနဲ့ပတ်သက်လို့ပဲကလည်းလှည့်ချင်ပါတယ်စီးပွားရေးနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြီးခဲ့တဲ့နှစ်စီးပွားရေးနဲ့ပတ်သက်လို့အာမယူအာမလို့အာမရတာတွေတော်လီအတန်ထွက်ခဲ့တယ်စီးပွားရေးသမားတွေရောနောက်တာမန်လူလူအဆောက်ကဒီနှစ်ရဲ့အနေထားရောဘယ်လိုများသုံးသပ်မိပါလဲခင်ဗျာ
စီးပွားရေးလို့ပြောလို့ရှိရင်အဓိကတော့ကျွန်တော်တို့တာမန်လူလူအနေနဲ့ပုံစံမျိုးပေါ့ပုံစံမျိုးကတော်တော်ကြီးကိုတည်တည်တက်လာတဲ့ဟာအဲ့ဒါကိုတိုင်တွင်နိုင်ဖို့လိုတယ်နောက်ပြီးတစ်ဖက်မှာလည်းပါလဲဆိုတော့ကျွန်တော်တို့ရဲ့အမွေဟောင်းဖြစ်တဲ့လေလေအဲ့ဒီအရိဟာကိုအစိုးရတဲ့အနေနဲ့ဖြည့်ရှင်းနိုင်တဲ့ဟာနဲ့ဒါပေမဲ့ဒီနှစ်မှာကောင်းဒီတို့တော်လည်းကောင်း2019မှာကောင်းနေရအမိနေပါတာပဲအဲ့ဒီဟာတွေကိုဖြည့်ရှင်းမှုအတွက်ကကုန်စည်နှုန်းကိုအစိုးရကထိန်းနိုင်လို့လို့လေကုန်စည်နှုန်းပြီးတဲ့အခါကျရင်အလုတ်ကန်ခွင့်အမ်းတွေများလာပြီကျွန်တော်တို့ investment တွေများလာတာနဲ့အတူလုတ်ကန်ခွင့်အမ်းဘလောက်များများပေါ်လာမလဲဆိုတဲ့ဟာကိုလုံနိုင်လို့အရေးကြီးတယ်ပြီးတဲ့အခါကျရင်လေသိန်းရာသိန်းမျိုးကိုအဲအစိုးရဒီကဲစာရင်ပို့ပြီးတော့ဖြည့်ရှင်းနိုင်မှာအဲ့ဒါတွေလုံနိုင်လို့ရှိရင်အကောင့်ဘက်ကိုကြောက်လာမယ်လို့မြင်ပါတယ
်အစိုးရအနေနဲ့ကစီးပွားရေးပဲနိုင်ငံကြီးဖြစ်ဖြစ်ပေါ့2018တွင်မှာဘာတွေထူးခြားလုပ်ပြနိုင်မယ်လို့ကိုစေဝင်မျှော်လင့်ထားလဲ
အစိုးရကတော့အထူးသဖြင့်တော့သူက investment ဘိုင်းကိုတူပေးပြီးတော့သွားလိမ့်မယ်လို့လှည့်လိမ့်မယ်လို့မြင်တယ်သူကကြောက်ဖြူရအားကိုးမယ်လို့ထင်ပါတယ်ရခိုင်ဒေသဖွင့်ယူရေးပေါ့လေအဲ့ဒါကရခိုင် British Light ပါတဲ့ဟာလို့တွားပြီးတော့လုံနိုင်လို့တော့သူကအယုံဆိုင်လို့မြင်နေတယ်ထင်တယ်နောက်ပြီးရင်သူတို့ကတော့ပုံလေးလုံးထိန်းဖို့ဟာကိုဟိုကြိုးစားရမှာပေါ့လုံနိုင်မလားဆိုတဲ့ဟာကတော့လောလောဆယ်အနေထားပြီးတော့တန်တရားရှိသေးတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကိစ္စမေးချင်ပါလေအရက်ဖက်လွတ်လပ်ခွင့်ဒီပေါ့နော်ဥပမာဆိုရှင်သတင်းမီဒီယာလွတ်လပ်ခွင့်နောက်တစ်ခုကရက်ဖက်အဖွဲ့အစည်းတွေလွတ်လပ်လုပ်ကန်ခွင့်ဒါနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်အတွင်းမှာတော့သတင်းမီဒီယာသမားတွေဖမ်းဆီးခံရတာတွေကန့်သတ်ခံရတာတွေအလားတူပဲရက်ဖက်အဖွဲ့အစည်းတွေဆိုလည်းအကန့်သတ်တော်များကြုံတယ်လို့သိရပါတယ်ခင်ဗျာဒီအလားအလာတွေကဘယ်လိုရှိလာနိုင်ပါလဲ
အဲ့ဒီဟာကအစိုးရကဒီဟို freedom of expression တွေယုံကြည်မှုပေါ်ဒါကဒါမဖြစ်မနေငါတို့ဦးစားပေးပြီးတော့လုပ်တင်တယ်ဒါကဖွံ့ဖြိုးတိုးတက်မှုနဲ့ဆက်နွယ်နေတယ်ဆိုတဲ့ဟာကိုယုံကြည်ကိုးစားမှုကအားနည်းနေတယ်သူကဘ ਹੁ ဥချုပ်ကံမှုစနစ်ကိုပဲအားတန်တဲ့အတွက်အစိုးရဆိုတော့ offensive policy ပေါ့သူရဲ့အားတန်တဲ့အတွက်သူကreconciliation မှာလာထိမှာဆိုတဲ့အတွက်စသဖြင့်ပေါ့နော်ဟောအဲ့ဒီ civil area တို့ကိုဖွဲ့ပေးရမယ်ဟာကိုဥစားပေးမှထားတဲ့အတွက်ကျွန်တော်တို့ကအကျိုးသက်တည်းခံစားရတာအဲ့ဒီဟာကိုပြောင်းမလားဆိုတဲ့ဟာကတော့ခုတည်းဒီမေကောအနေနဲ့နေနေတာပေါ့နော
်ဟုတ်ကဲ့ဒီသတင်းတော့ဒီသတင်းလွတ်လပ်ခွင့်နေနဲ့ပတ်သက်လို့ဒီလာမယ့်နှစ်မှာအချိန်ကြီးကတိုးတက်လာနိုင်လားဘာဖြစ်လို့အဖက်စီခံရတဲ့လူတွေကလည်းရှိနေသေးတယ်လွတ်လာတဲ့လူတွေတော့ကျွန်တော်သတိထားမိပါပြီ
အဲအဲ့ဒီခါကသူရကြတယ်တစ်ဖက်မှာပြန်ကြည့်ကြရင်သူကလုံလုံစက်ကြနဲ့အပိယူလို့ဟိုအပိယူတော့ပေါ့သူဟိုနားလေသူတို့ရဲ့အာနာကဥဆောက်တော်ပြီးတော့လုံနေရတဲ့အတွက်လုံလုံတုံချုံရင်ကဏ္ဍနဲ့လာလို့ရှင်ဟုတ်ပြီအဲ့ဒါသူကသူကဏ္ဍသူ့ဘက်သူလုံပေါ့တို့တော့လည်း procedure ကိုတော့သွားတော့ဥပမာအဖြစ်အဲဒီဒီတင်းတောက်တွေဖမ်းမယ်ဆိုရင်သမရာယုံကိုပို့တယ်သမရာယုံကနေပြီးတော့ရှင်းနေကြယုံကိုပြန်ပြီးတော့အာပဲဥပဒေနဲ့ဆွဲလို့ရမှပြင်တယ်။ဒါမျိုးကတော့သွားတယ်။သို့တော့အစိုးရရဲ့ intervention ဟာဒါတော့မဖြစ်သင့်ဘူး။ဒီကိစ္စကတော့မလွတ်ပါနဲ့ဆိုတဲ့ဟာမျိုးမရှိတဲ့အတွက်ဒီပြဿနာတွေကဆက်ပြီးတော့ဖြစ်နိုင်တဲ့အနေအားဖြစ်လာဖြစ်နေတယ်။နောက်ပြီးတော့ဥပဒေအကောင့်တွေပေါ်မှု right to information လို့ဟာမျိုးကိုသုံးဖို့အားနည်းနေသေးတယ်လို့ပြင်တယ
်။ဟုတ်ကဲ့ကျွန်တော်ကို slide ဝင်ကုန်လဲမေးချင်ပါတယ်။ကို slide ဝင်ကုန်အခုလာမယ့်နှစ်အတွက်မှာဒီရက်ဖက်လွတ်လပ်ခွင့်တွေပေါ့ခုနကပြောသလိုသတင်းမီဒီယာလည်းပါမယ်ရက်ဖက်အဖွဲ့အစည်းလည်းပါမယ်လူထုလည်းပါမယ်ဒီလွတ်လပ်ခွင့်တွေအတွက်ဘယ်လောက်ထိမျှော်လင့်ထားပါလဲခင်ဗျာ
ဟုတ်ကဲ့ရက်ဖက်လွတ်လပ်ခွင့်ကတော့ပိုကောင်းလာမယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုရင်တော့အခုစခိုင်ကိစ္စမှာတင်းတောက်တွေဖန်ခံတဲ့ကိစ္စတွေအားလုံးကလည်းပဲဝေဖန်ခြင်းခံတော့ဒေါံဆန်းစစ်စီဦးဆောင်တဲ့အစိုးရအဖွဲ့ကနောက်ဆက်စစ်မှာဆိုရင်တော့ ီထက်ပြည်နိုင်ငံတကာဝေဖန်မှုကနေကျင်းလို့အောင်တော့အသက်နိုင်ဆုံးလုံးဆောင်သွားမှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ပါတယ်ဆရာပူကောင်
းဟုတ်ကဲ့ let the law ဒီဆန္ဒပြတာတွေတော့ရပ်ဖက်အဖွဲ့အစည်းတွေရဲ့လုပ်ပုံကံပုံတွေကတ်သက်ခါတယ်ဒီအခြေအနေတွေကပို့ပြီးတော့နည်းနည်းကောင်းလာမယ်ထင်လားဘယ်လိုမြင်ပါလဲခင်ဗျာ
ကောင်းလာမှာပါဘာလို့လဲဆိုတော့ဒီဆန္ဒပြမှုတွေကိုသူတို့ကချုပ်ချယ်နေနေဆိုရင်တော့သူကအစွဲ့ရန်ရာကြီးမှရပ်တန့်သွားနိုင်တဲ့အခြေအနေရှိမှာပါဘာရှိနိုင်တယ်ဘာလို့လဲဆိုရင်သူတို့ကမလိုလားအဲ့တဲ့မလိုလားတဲ့ဟိုအဖွဲ့တွေလည်းရှိနေတာဟောဒါတွေလည်းတော့ဆန်းစုကျယ်လည်းတတိထားပြီးတော့
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့မျိုးပြောတာလ
ေတတိထားမှာပါ
မလိုလားတဲ့အဖွဲ့တွေဆိုတာဘလူးအဖွဲ့တွေမျိုးပြောတာလေခင်ဗ
ျမလိုလားတဲ့အဖွဲ့တွေဆိုတာဟိုအစိုးရရန်ရာကြီးပြီးတော့ NLD အစိုးရကိုမတိုက်တဲ့သူတွေအများကြီးရှိတာဟောအဲ့ဒါမျိုးတွေအဲ့ဒီမှာခွင့်ကောင်းကြီးပြီးတော့မှဟိုဆွေးခေါ်သွားနိုင်တဲ့ပုံစံမျိုးရှိနေတယ်ဆရာ
ဟုတ်ကဲ့ခင်ဗျတက်ဖက်မှာကိုစင်ဝင်းကိုကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီအမျိုးသားရေးလှုပ်ရှားမှုတွေက2018နှစ်ခုနှစ်အတွက်စင်ခေါ်ချက်တစ်ခုဖြစ်လာနိုင်ပါလား
ဟာကျင်းပြီဖြစ်တာပေါ့ဒီလိုကအဲဒီလောလောဆယ်အစိုးရအကြက်တဲတွေးအောင်ရ2020ရေကောက်ပြည့်အတွက်အဲ momentum ထိဆောင်နေကြဆိုတော့သူတို့ကဒီတနေ့ကိုပဲတော့သာမတော်အစိုးရရဲ့အစိုးရလုပ်ပုံကိုင်းလုံးတွေကိုထဝေးဟိုလူတို့ကထောက်ပြတာတဲ့ဒီအလွယ်ကြီးပေါ့အမျိုးသားကြီးဆိုတဲ့ဟာကိုပဲသုံးတဲ့အတွက်ဒါနဲ့ပတ်သက်ပြီးတော့ရှင်းဝင်ချနေမှာပဲဒါကိုပဲဆက်ပြီးတော့လုပ်နေမှာပဲအစိုးရကအဲ့ဒီဟာကိုတစ်ဖက်ကလည်းအဲကပ္ပကြီးကဟိုလမ်းကြောင်းဟိုဒီဘိုင်းကိုအာရုံဆိုင်လာတာတွေလည်းရှိတာအဲ့ဒီဟာကိုလူတွေအများကအာရုံမရောက်တော့အောင်အဲ့ဒီပုံမှာအာဟိုထောက်ကြောက်တဲ့ကိုဝင်သွားအောင်အစိုးရကဘလို့ကန့်ကြွယ်မလဲဆိုတော့တချို့ဟာဒီမှာတက်တာလုံးလာခရီးမလုပ်ဘဲနဲ့တို့ဝင်ရင်ခံသွားမယ်အပိုင်းတွေလည်းရှိနေတာပေါ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ daily life change စစ်တော်လို့ပါပါဝင်ဆွေးနွေးပြတဲ့ဥစိန်ဝင်းကိုစလိုက်ဘွေကုန်းနဲ့ကျွန်တော်တို့ရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ daily life season ကိုကျွန်တော်တို့ရန်နာကွန်ပြီးပါခင်ဗျာခု
ဥဒဏ်ယူဆွေးနွေးတင်ဆက်တဲ့အင်္ဂါည VUE တိုက်ရိုက်လေလံအစီအစဉ်ကိုနှားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထက်ကကြေပြမှာဖြစ်ပါတယ
်ကျန်းချုပ်ရက်ဆက်ပြီးအချင်းပြက်အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမတော့ဆန့်ကျင်လာကြတာလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုပြီးအီရန်ဆန္ဒပြသမားတွေကိုချီးကျူးပြောဆိုလိုက်ပါတယ်။အီရန်အစိုးရဆန့်ကျင်ရေးအကြမ်းဖက်မှုတွေကိုရန်သူတွေကလှုံ့ဆော်နေတာလို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့မှပဲစွပ်စွဲထားတာပါ။အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုထိန်းချုပ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ရဲ့တစိ့တစ်ပိုင်းအနေနဲ့အရင်သမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကယူယူမိုက်မိုက်နဲ့အီရန်ကိုပေးခဲ့တဲ့ငွေတွေကအကြမ်းဖက်ဝါဒနဲ့သူတို့အိတ်ကပ်ထဲပဲရောက်သွားတယ်လို့အမေရိကန်သမ္မတထရန့်ကတွစ်တာမှာရေးသားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်တွေမှာမြောက်ကိုရီးယားဘက်ကပါဝင်နိုင်ရေးအဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့တောင်ကိုရီးယားကမြောက်ကိုရီးယားကိုကန့်လှန့်လိုက်ပါတယ်။တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကိုပိုက်ချထားတဲ့စစ်မဲ့ဆောင်ကအပြစ်ရပါမွန်ကျွန်းရွာမှာသတင်းတပတ်အတွင်းမြောက်ကိုရီးယားတန်တမန်တွင်နဲ့တွေ့ဆုံလို့ကြောင့်နှစ်နိုင်ငံပေါင်းစည်းရေးဝင်ကြီးကဒီကနေ့ပြောဆိုတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲ့အမေရိကန်တပ်ဖွဲ့တွေကိုတိုက်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကအကာအကွယ်ပေးနေတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ Twitter ကဆွဆွဲရေးသက်ချက်ကိုစန့်ကျင်ကန့်ကွက်ကြောင်းပြောဆိုဖို့ပါကစ္စတန်ဆိုင်ရာအမေရိကန်သံအမတ်ကိုပါကစ္စတန်အစိုးရကဆင့်ခေါ်လိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးတိုက်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတော့ဘေးဥပါပါဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းနံပါတ် 24-25-32-51 တို့ကနေထုတ်လွှင့်ခဲ့တာပါ။တို့ရရှိနေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.